Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2016ခုနှစ်ဩဂုတ်လ25ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ကြပါရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညပြည်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တင်ဆက်ပေးသွားမှာပါ။နိုင်ငံတော်သမ္မတဦးထင်ကျော်ဟာပြည်အောင်စုဝန်ကြီးတချို့နဲ့အတူပကံမျိုးကိုဒီကနေ့သွားရောက်ပြီးတော့ငရင်တန်းကြောင့်ပျက်စီးဆုံးရှုံးမှုတွေကိုလိုက်လံကြည့်ရှုဆက်စေးတာ။နောက်ဒီယေမန်နိုင်ငံကလူနေရပ်ကွက်နဲ့ကျန်းမာရေးဝန်ဆောင်မှုပေးတဲ့ဌာနတွေကိုယေမန်စစ်တပ်ကဒီတိုက်ခိုက်မှုပါဝင်လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံကစုံစမ်းစစ်ဆေးမှုတစ်ခုပြုလုပ်ဖို့ကုလလူခွေကောင်စီအကြီးအကဲကတောင်းဆိုလိုက်တာ။ဒါလို့ထိတ်တန့်ရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ကြီး
။ကောင်းပါပြီရှင်။အခုညပိုင်းသတင်းလွှာတွေထဲမှာတော့ပြင်အား6.8ရှိတဲ့ငလင်ကြောင့်ရှေးဟောင်းအမွေနှစ်ဇေဒီပထိုးတော်တွေပျက်စီးဆုံးရှုံးမှုအခြေအနေနဲ့အတူပြုပြင်ထိန်းသိမ်းရမယ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နှာစင်ကြရမှာပါ။
ဒီကစကောကပြင်ဟာလေပြင်ရရှင်ကြီးရှိတယ်နောက်တစ်ကဘာလုံးမှာကြောင်းကျင်တဲ့ပြင်ရရှင်ကိုချိန်ဆက်ပြီးတော့ယူနေစကောကမိကောင်လေးပါဖြစ်တဲ့အတွက်အဲ့ဒါနဲ့အဆုံးမျိုးပြီးတော့မှလုပ်ဖို့ဆိုတော့ဒါမျိုးပြင်ကြထားပါတယ်
သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်ပါတယ်။ငလင်ကြီးတွေလှုပ်ပြီးရင်နောက်ဆက်တွဲငလင်ငယ်တွေလည်းဖြစ်ပေါ်လာနိုင်တာကြောင့်ငလင်ကျောပေါ်မှာရှိတဲ့မြို့ရွာတွေမှာနေထိုင်သူတွေသတိရှိကြဖို့မိုးစလပညာရှင်ရဲ့သတိပေးချက်နဲ့အတူဒီလကုံမကြခင်မှာပဲကျင်းပတော့မယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်မဲ့သူတွေဖိတ်ကြားခံရသူတွေနဲ့ညီလာခံကျင်းပမဲ့အခြေအနေတွေအကြောင်းနောက်ဆုံးသိထားရတဲ့အခြေအနေတွေကိုလည်းနားဆင်ကြရမှာပါ။ဒီစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင်။
နိုင်ငံတော်သမ္မတဦးထင်ကျော်ဟာပြည်ထောင်စုဝန်ကြီးတချို့နဲ့အတူပုဂံကိုဒီကနေ့သွားရောက်ပြီးတော့ငရင်တန်းကြောင့်ပျက်စီးဆုံးရှုံးမှုတွေကိုလိုက်လံကြည့်ရှုဆစ်ဆေးခဲ့ပါတယ်။သမိုင်းဝင်ဒီနေရာကပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂဂျပန်နဲ့တရုတ်နိုင်ငံတို့ကအကူအညီတွေပေးမယ်လို့ကန့်လန့်ထားပေမဲ့ပြန်လည်ပျက်စီးရေးလုပ်ငန်းတွေဟာအချိန်ကြာမြင့်ပြီးတော့အခက်အခဲတွေတွေ့ရလိမ့်မယ်လို့သမ္မတကပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစစ်ကြီးကလည်းငရင်တန်းကြောင့်ပျက်စီးခဲ့တဲ့ပုဂံရှိအောင်ယဉ်ကျေးမှုနယ်မြေကဇေဒီပထိုး189စုကိုအလျင်စလိုမပြုပြင်ပဲ UNESCO ရဲ့ဤပညာအကူအညီနဲ့ဆောင်ရွက်ဖို့ပြောကြားကြောင်းသမရယုံဝကြီးဌာနပြောခွင့်ရဦးစောထေးရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါရယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ဟာကမ္ဘာတဝန်းကရှေးအောင်အမွေနှစ်တွေပြုပြင်ထင်းသိမ်းရမှာအတွေ့အကြုံရှိတဲ့အဖွဲ့ဖြစ်ပါရယ်မြန်မာနိုင်ငံတဝန်းဒေသတချို့မှာလှုပ်ခတ်တဲ့မြင်းကလင်းကြောင့်လူသုံးသေဆုံးပြီးရှေးအောင်ဖျားစီတွေအပါအဝင်အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့ပါရယ်ရှေးအောင်ပထိုးဖျားစီတွေအမြောက်များရှိတဲ့ပုဂံမှာငလင်ကြောင့်နမကြီးထီလိုမင်းလိုသဗ္ဗညုဓမ္မယံကြီးလောကနန္ဒအာနန္ဒာနဲ့မြားစီတီဖရာတွေမှာထီတော်မြေခပြီးအစိတ်ပိုင်းတချို့ပြိုလဲကျခဲ့တယ်လို့နိုင်ငံတွေလည်းအကွဲခဲ့ပါတယ်။မနေ့ကဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံအလဲပိုင်း6မြို့အနီးကိုပို့ပြီးလွတ်ကပ်သွားတဲ့ငလင်ဟာ 6.8 ပြင်းအားရှိတယ်လို့ American ဘူမိတိုင်းတာရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။
အီတလီနိုင်ငံအလဲပိုင်းမှာပုတ်ထူးနေ့ကလှုပ်ခတ်ခဲ့တဲ့အရာပြီးငလင်ချောင်းလူ149ယောက်ထက်မနည်းသေဆုံးပြီး360ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းအီတလီလူမှုကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်။ပြင်အား 6.2 ရှိတဲ့ငလင်ဟာနိုစီယာမြို့အရှိတောင်ဘက် 10 ကီလိုမီတာလောက်မှာဗဟိုပြုပြီးဒေသစံတော်ချိန်မနည်း 3 နာရီခွဲကျော်ကျော်လေးမှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်။မာထရီချာနဲ့အကူမိုလီမြို့တွေမှာငလင်တန်းကိုအဆိုးအဆုံခံစားခဲ့ရပြီးအဆောက်အဦတွေစိုးစိုးဝါးဝါးပြုတ်ချခဲ့ပါတယ်။မာထရီချမြို့တစ်ခုထဲမှာလည်းသေဆုံးသူ53ယောက်ရှိပြီးနောက်ထပ်လူ150လောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့လူမှုကာကွယ်ဌာနကအတည်ပြုပြောပါတယ်။ပြုချပျက်စီးခဲ့တဲ့အဆောက်အုံတွေကြားပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေကဒီကနေ့မနေ့အာရုံတက်ပြီးချိန်ကလေးကစူးစမ်းနေကြပါတယ်။အီတလီဝန်ကြီးချုပ်မာတီယာရက်စီဟာလည်းငလျင်တန်းတင့်ဒေသတွေကိုတွားရောက်ပြီးကယ်ဆယ်ရေးလုပ်သားတွေကိုလက်ဆွဲနှုတ်ဆက်ခဲ့ပါတယ်။ပိုယဟမင်းကြီးဖရန်စစ်ကတော့ငလျင်တန်းတင့်မြို့နယ်တွေနဲ့ပြည်သူတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့ဗာတီကန်မှာလူမှုနယ်ပုံမှန်တွေ့ဆုံမှုတွေကိုဖျက်ပြီးငလျင်ဘေးဒဏ်တင့်ခဲ့သူတွေအတွက်စုမုံကောင်းတောင်းပေးခဲ့ပါတယ်။
ဖွဲ့စည်းဖို့ရှိတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်ပြီးနိုင်ငံရေးပါတီတစ်ခုဖြစ်တဲ့မြို့သားဒီမိုကရေစီအင်အားစုပါတီ NDF ကစိုးရိမ်မိတဲ့အကြောင်းဒီကနေ့ရက်စွဲနဲ့သဘောထားထုတ်ပြန်ချက်တစ်ခုထွက်လာပါတယ်။ကော်မရှင်ဟာမြန်မာနိုင်ငံအကြောင်းထဲထဲဝင်ဝင်မသိတဲ့နိုင်ငံသားသားဦးဆောင်မဲ့ကော်မရှင်ဖြစ်နေတာကြောင့်မြန်မာနိုင်ငံအကျိုးစီးပွားထက်လူ့အခွင့်အရေးဘက်မှပိုးပြီးတော့အလေးထားမှကိုများစွာကြောင်းကြမိတယ်လို့ NDF ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ ကော်မရှင်ရဲ့လေးလာသုံးသက်အကြံပြုချက်ထွက်လာချိန်မှာလည်းဒီအမျိုးသားလုံခြုံရေးနဲ့အမျိုးသားအကျိုးစီးပွားတို့ကိုထိခိုက်မှုမရှိစေဖို့နိုင်ငံရေးသတိကြီးစွာထားပြီးပြည်သူတွေကစောင့်ကြည့်ကာကွယ်ကြပါလို့လဲ NDF ရဲ့ကြေညာချက်မှာတိုက်တွန်းထားပါရခင်ဗျာ
Defeat Malaria ငှက်ဖျားရောဂါပပျောက်ရေးအစီအစဉ်သစ်တရအတွက်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USA ကမြန်မာနိုင်ငံကိုဒေါ်လာ32တန်ပေးအပ်မယ်လို့ရန်ကုန်မြို့အခြေဆိုင်အမေရိကန်တန်ယုံရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်PMI လို့ခေါ်တဲ့ American သမ္မတရဲ့ငှက်ဖျားတိုက်ဖျက်ရေးအစပြုလှုပ်ဆောင်မှုအစီအစဉ်ကနေ9နှစ်စာအတွက်ဒီငွေကြေးအကူအညီပေးအပ်တာဖြစ်ပါတယ်။ Defeat Malaria နဲ့ PMI အစီအစဉ်ရဲ့ဤပညာပိုင်းဆိုင်ရာအကူအညီပေးလှုပ်ဆောင်နေတာတွေဟာငှက်ဖျားရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့ American အစိုးရရဲ့တန်ဋိဌာန်ခိုင်မာမှုကိုပြသလိုက်တာလည်းဖြစ်ပါတယ်။2014ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပတဲ့ကိုချိန်မြောက်အရှေ့အာရှထိပ်သီးညီလာခံအတွင်းသမ္မတဘရက်ကိုဘားမှအပါအဝင်နိုင်ငံကောင်းဆောင်18ဦးတို့က2030ပြည့်နှစ်နောက်ဆုံးထားပြီးအာရှပစိဖိတ်ဒေသအတွင်းငှက်ဖျားရောဂါကင်းစင်ရေးနဲ့ပတ်သက်လို့သဘောတူဆုံးဖြတ်ခဲ့ကြပါတယ်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်တို့ရဲ့ဒုံးကွင်းဒုံးစနစ်ထားရှိမဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အစီအစဉ်ကိုတရုတ်ဘက်ကတန်တမန်ရေးအရာရောရင်ကျေးမှုအရာလုံဆော်မှုတွေနဲ့ပါအရှိန်အဟုန်နဲ့ဆောင်ရွက်လာတဲ့အနေအထားမျိုးရှိနေပါတယ်တောင်ကိုရီးယားမှာအမေရိကန်ဒုံးကွင်းဒုံးစနစ်ချထားမဲ့အစီအစဉ်ဟာတရုတ်နိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်မှုတစ်ခုအဖြစ်တရုတ်ကရှုမြင်နေတာပါတောင်ကိုရီးယားနိုင်ငံတွင်2018ခုနှစ်မှာဒုံးကွင်းဒုံးစနစ်ချထားမဲ့အရေးကိုတရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးယွန်ပျွန်စီနဲ့ဗုဒ္ဓဟူးနေ့တိုကျိုမြို့ကတွေ့ဆုံမှုအတွင်းမှာပြောဆိုခဲ့တယ်လို့လဲတရုတ်နိုင်ငံပါရှင်ဝါသတင်းကဖော်ပြပါရယ်တောင်ကိုရီးယားမှာအမေရိကန်ဒုံးကွင်းဒုံးစနစ်ထားရှိမဲ့အစီအစဉ်ကိုဇလန်လ၈ရက်နေ့မှာကျင်းပပြီးနောက်ပိုင်းတရုတ်အစစ်မြင့်တန်တမန်တဦးရဲ့ပထမဆုံးဒေဒိုးပြောဆိုကန့်ကွက်ချက်လည်းဖြစ်ပါရယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไลโดมีตา25กิโลเฮิร์ตซ์ 11965 ไลโดมีตา32กิโลเฮิร์ตซ์ 9325 ไลโดมีตา57กิโลเฮิร์ตซ์ 585 เนี่ยสนีเนี่ยตะเน็งกรีนี่တွေမှာไลเลมีตา190กิโลเฮิร์ตซ์ 1905 တို့ก็นี่แหละထုတ်ဝင်ไปနေပါတယ်ရှင
်နာလာပရီနီညဘက်တရင်းကို VOA ကနေဆက်လက်ကြီးညာနေပါရခင်ဗျာအာဖဂန်နစ္စတန်နိုင်ငံမြို့ရကဘူးကအမေရိကန်တက္ကသိုလ်တစ်ခုကိုတိုက်ခိုက်မှုအတွင်းလူ10ဦးထက်မနည်းသေဆုံးပြီး39ဦးကျော်ဒဏ်ရာရသွားတယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါရယ်စေနာရီနီးပါးချလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ပြီးနောက်ဒီကနေ့မှာတော့ပစ်ခတ်မှုတွေဆုံးသတ်ခဲ့ပါရယ်သေဆုံးသူတွေထဲမှာကျောင်းသား9ဦးလုံခြုံရေးရဲတပ်ဖွဲ့ဝင်2ဦးလုံခြုံရေးအစောက်2ဦးပါဝင်ပါရယ်ဒဏ်ရာရသူတွေထဲမှာနိုင်ငံသားဆရာ2ဦးလည်းပါဝင်တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရဆဒစ်ဆဒီကီကပြောပါရယ်တက္ကသိုလ်ကျောင်းဝင်းတွင်ပြိမ့်မိနေတဲ့ကျောင်းသူကျောင်းသားနဲ့ဝန်ထမ်း900ကျော်ကိုကယ်တင်နိုင်ခဲ့တယ်လို့ကဘူးရက်တက်ဖွဲ့အကြီးအကဲရာမန်ရာဟီမီကပြောပါရယ်ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်ညနေ6နာရီခွဲလောက်မှာပောက်ကွဲမှုတစ်ခုနဲ့ဒီတိုက်ခိုက်မှုကိုစတင်လိုက်တာဖြစ်ပြီးလုံခြုံရေးတက်ဖွဲ့တွေနဲ့တနတ်သမားတွေတနာရီကျော်ကြာလောက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါဒီတိုက်ခိုက်မှုကခက်ခဲရှုပ်ထွေးစွာစီစဉ်လွတ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ရဲအယားရှိတွေကပြောပါရယ်အကြမ်းဖက်တိုက်ခိုက်သူ2ဦးထက်မနည်းတုတ်တင်နိုင်ခဲ့တယ်လို့လည်းရဲအယားရှိတွေကပြောပါရယ်ခင်ဗျာ
စီးရီးယားနိုင်ငံတွင်အမေရိကန်စစ်စင်ရေးတွေအပါအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာဆော်ဒီတော်ဝင်မင်းသားမိုဟာမက်ဘင်ဆာလ်မန်နဲ့ဂျရက်မြို့မှာဒီကနေ့ခြားသာပတင်းနေ့မနေ့ခင်တွေ့ဆုံပါတယ်။ဒါ့အပြင်စီးရီးယားနိုင်ငံတွင်ရုရှားရဲ့စစ်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအရင်ဆွေးနွေးမှုတွေအပေါ်ထပ်ပြီးဆွေးနွေးဖို့အတွက်ဘာရင်နဲ့ပင်လယ်ကွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီကတန်တမန်တွင်လည်းတွေ့ဆုံပါတယ်။ဝင်ကြီးကယ်ရီကရုရှားနိုင်ငံခြားရေးဝင်ကြီးဆာဂေးလာဗရော့နဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတောက်ကြနေတွေ့ဆုံပြီးစီးရီးယားလုပ်ငန်းစဉ်ကိုဆွေးနွေးဖို့စီစဉ်ထားတာဖြစ်ပြီးတခြားပင်လယ်ကွင်းနိုင်ငံတွေရဲ့ထောက်ခံမှုကိုလည်းရယူလိုနေတာဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဝင်ကြီးနဲ့တွေ့ဆုံမှုအတွင်းမှာတော့စီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြော်တွေကိုချေမှုန်းရေးမှာစီရေပူးပေါင်းဆောင်ရွက်မှုနဲ့သတင်းအချက်အလက်ဖလှယ်ခြင်းတို့နဲ့ပတ်သက်ပြီးသဘောတူညီချက်တစ်ခုထွက်လာဖို့ဆွေးနွေးကြမှာဖြစ်ပါတယ်။
ယမန်နိုင်ငံမှာလူနေရပ်ကွက်တွေနဲ့ကျန်းမာရေးဝန်ဆောင်မှုပေးတဲ့ဌာနတွေကိုစစ်တပ်ကတိုက်ခိုက်မှုအပါအဝင်ပြည်ပခါတွေနဲ့ပတ်သက်လို့လွတ်လပ်တဲ့နိုင်ငံကစုံစမ်းစစ်ဆေးမှုတစ်ခုပြုလုပ်ဖို့ကုလလူခွင့်ရေးကောင်စီအကြီးအကဲကဒီကနေ့မှတောင်းဆိုလိုက်ပါတယ်လနကိုင်ပြိပခါတွေအတွင်းယမန်လူလူဟာနှစ်ပေါင်းကြာရွှေစွာဒုက္ခတွေဆိုးဆိုးရွားရွားခံစားခဲ့ရတယ်လို့မစ္စတာဇာယီရာအက်အယ်ဟူစိန်ကပြောပါရယ် သူတို့အပေါ်မြင်မှန်နှိမ့်ဆက်သူတွေကတော့ဥရေကြောင့်အရာအပြစ်ပေးမှုကနေလွတ်မြောက်နေချိန်မှာလူလူဟာဒုက္ခတွေဆက်လက်ခံစားနေရတယ်လို့တရားဥပဒေကအကာအကွယ်ပေးမှုကိုလည်းမရခဲ့ကြဘူးလို့မစ္စတာဇာယီဟူစိန်ကပြောပါတယ်ဒီလိုအခြေအနေတွေကိုနိုင်ငံတကာအနေနဲ့လည်းကာလကြာရှည်စွာလက်သင့်ခံမနေကြောင်းလည်းသူကပြောပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အစဉ်ခန်းစာထဲမှာယေမန်နိုင်ငံကလူခွင့်ချုပ်ဖောက်မှုတွေကိုဖော်ပြထားပါတယ်ဒီလိုအခြေအနေတွေကြောင့်လွန်ခဲ့တဲ့18လအတွင်းလူထောင်ချီးပြီးသေဆုံးခဲ့တယ်လို့တန်းနဲ့ချီးတဲ့လူတွေလည်းအစာရေစာပြတ်လက်ခဲ့ပါတယ်လူစီကားရဇေးဆေးရုံတွေကိုစစ်သားတွေကတိုက်ခတ်ခဲ့တာအရက်သားတွေကိုတနတ်သမားတွေကချောင်းမြောင်းပစ်ခတ်တာနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်နိုင်တဲ့ဘုံတွေအတွဲလိုက်ဖောက်ခွဲမှုတွေကိုတာတကပေးပြီးတော့လဲအစင်ခန်းစားထဲမှာဖော်ပြထားပါတယ်ခင်ဗျာ
ဂျပန်ပိုင်နဲ့နေမြေတွေကိုကာကွယ်ဖို့အတွက်ဂျပန်စစ်တပ်အသုံးပြုသွားမဲ့စစ်ပစ္စည်းတွေနဲ့နှီးပြူဟာတွေကိုထုတ်ဖော်ပြတာတဲ့အနေနဲ့ဂျပန်တင့်ကားတွေတိုက်လေရင်တွေနဲ့တပ်ဖွဲ့တွေဟာဒီကနေ့ဖူဂျီတောင်ချီမှာ rocket ချီတွေလက်နက်ချီတွေနဲ့ပြစ်လွတ်ဆန်းသက်ပြီးစစ်ရေးလေ့ကျင့်ခဲ့ကြပါတယ်။ဒီစစ်ရေးလေ့ကျင့်မှုမှာအပါချီတိုက်ခတ်ရေးရဟတ်ယာဉ်တွေလိုစစ်လေယာဉ်အစင်60နဲ့စစ်ပွဲသုံးတင်ကားအစင်80အပြင်တိုက်ခတ်ရေးသုံးတန်ချက်ကာကားတွေလည်းပါဝင်ပါတယ်။ဂျပန်နိုင်ငံရဲ့အမြင့်ဆုံးဖူဂျီတောင်ကမ်းခြေမှာဂျပန်ကာကွယ်ရေးတပ်ဖွဲ့တွေကတကက်လက်နက်အစစ်တွေနဲ့ပြစ်ခတ်ပြတဲ့ဒီနှစ်စဉ်စစ်ရေးလေ့ကျင့်မှုကိုလာရောက်ကြည့်ရှုသူတောင်းနေချီရှိပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေလက်ထက်မှာဂျပန်နိုင်ငံဟာဒေတာရင်တရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုနဲ့မြောက်ကိုရီးယားနိုင်ငံရဲ့အဆက်မပြတ်ရန်လိုမှုတွေကိုတုံ့ပြန်နိုင်ဖို့အတွက်စစ်အင်အားတိုးချက်လာခဲ့တာဖြစ်ပါတယ
်။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ငလင်တန်ကြောင့်ထိခိုက်ပျက်စီးသွားတဲ့ပုဂံဒေတာကဖရာစီရီပထိုးတော်တွေကိုအလင်းစလိုမပြုပြင်ပဲကမ္ဘာကုလသမဂ္ဂရှေးဟောင်းအမွေအနှစ်ထိမ့်သိမ်းဆောင်ရှောက်ရေး UNESCO အဖွဲ့ရဲ့အကူအညီနဲ့ဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမှာကြားလိုက်ပါတယ်။ဩဂုတ်လ24ရက်နေ့ကမြန်မာနိုင်ငံအလယ်ပိုင်းမှာလှုပ်ခဲ့တဲ့ငလင်ကြောင့်ပုဂံဒေတာကနာမည်ကြီးဖျားတချို့အပါအဝင်ဇေဒီပထိုးပေါင်း200လောက်ထိခိုက်ပျက်စီးသွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့စက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံအလယ်ပိုင်းမှာဗုဒ္ဓနေ့ကလှုပ်ခတ်သွားတဲ့ငလင်ကြောင့်ပုဂံဒေတာမှာရှိတဲ့ရှေးအောင်ဖျားတွေအတော်များများထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။အဲ့ဒီထိခိုက်ပျက်စီးသွားတဲ့ဖျားဇေဒီပထိုးတွေကိုအလင်းစလိုပြုပြင်ထိန်းသိမ်းသွားမှာမဟုတ်ပဲကြွညင်သူတွေရဲ့ညွန်ကြားချက်တွေနဲ့အညီလှုပ်ဆောင်သွားဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကညွန်ကြားခဲ့တယ်လို့မြန်မာသမ္မတရုံးပြောခွင့်ရဒုတိယညွန်ကြားရေးမှူးဦးစောထေက VOA ကိုပြောပါတယ
်ရေးရေးမှူးပြည်ထောင်စုဝန်ကြီးဒုတိယဦးအောင်ကိုဒီကိုယ်တိုင်မှာတော့ဗောနော်ခါထားပါတယ်ပြုပြင်ထိန်းသိမ်းရက်ပတ်သက်ပြီးတော့ဒီရှေးအောင်အမွေဗောနော်ရှေးအောင်အမွေနဲ့အဲရှေးအောင်လက်ရာပြည်ပြားပဲထိန်းသိမ်းတဲ့နေရာတော့သူတို့ UNESCO ကပညာရှင်တွေရှိတယ်နောက်တစ်ကမ္ဘာလုံးမှာကျောင်းကျင်းတဲ့ပညာရှင်တွေချိတ်ဆက်ပြီးတော့ UNESCO ကလုံဆောင်နေတာဖြစ်တဲ့အတွက်အဲ့ဒါနဲ့အဆုံးမေးပြီးတော့မှလှုပ်ဖို့ဆိုတော့ဒါမျိုးညွှန်ကြားထားပါတယ
်ချောင်းမြို့ရဲ့နောက်ဖက်12မိုင်လောက်ကိုဗဟုပြီးလှုပ်ခတ်သွားတဲ့ငရင်ဟာပြင်အား 6.8 magnitude ရှိပြီးတော့သမိုင်းဝင်နံပါတ်ကြီးဖျားတချို့အပါဝင်ဇေဒီပထိုး200လောက်ပျက်စီးသွားခဲ့တယ်လို့ပုဂံမြို့ရှေးအောင်သူတေသနဌာနနဲ့အမျိုးသားပြတိုင်းဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်ကျော်ကပြောပါတယ
်ပျက်စီးတဲ့အခြေအနေကတော့180ခုနှစ်ဆူပေါ့ကျွန်တော်တို့ဟိုအဲ့ဒါတော့ဟိုလုံအားကြီးတော့အတိမပြော့လေးပါအခုစင်းကောက်နေတဲ့အဖွဲတွေကကောက်နေကြတယ်ကကျွန်တော်ကနောက်ဆုံးရတဲ့အခြေအနေတွေတန့်တွက်တာပါဟုတ်ကဲ့ပါ
ဒီမှာအပြက်ဒီအပြက်စီးဆုံးဖျားကဘယ်ဖျားလို့ပြောလို့ရနိုင်မလဲခင်ဗျာ
စူလာမနေပါခင်ဗျာကျွန်တော်တို့အပေါ်ပိုင်းက9000ကျွန်တော်တို့9000ကျွန်တော်တို့ပြူကြရဲပေါ့နော်ပြူကြတဲ့ဟာကအောက်ကိုပြန်ထည့်ရတော့အရန်စီဒီတွေပါထိအရန်စီဒီတွေပါနည်းနည်းလေးထိသွားတာရှိပါတယ်ကအပြက်အများဆုံးနဲ့ဆိုတော့ဖြစ်ပါတယ်ပြက်နာမည်ကြီးတဲ့ဖရားတွေတဲ့တော့ကျွန်တော်တို့ဖြီးလို့မင်းတို့ဖရားရှိပါတယ်ဖြီးလို့မင်းတို့ဖရားကတော့ဟိုဟာတော့မစိုးပါဘူးခင်ဗျဆူလာမနီတော့မစိုးပါဘူးခင်ဗျဟိုအရန်စီဒီအပေါ်ဘက်ကထိတယ်အနန္တာကတော့ကျွန်တော်တို့ဟိုမုတ်တွေကျွန်တော်တို့ပလတ်စာတွေကွာတာလောက်တော့နက်နက်ကျက်လေးတွေကွာတာလောက်ဆောင်းနှံနေမှာပဲဖြစ်ပါတယ်အဲ့ဘက်မှာတော့အဲ့တိုင်းမဖြစ်ပါဘူးနောက်တစ်ခါစေတနာကြီးဖရားပေါ့ဆိုစေတနာကြီးဖရားကအပေါ်ကထိတော်ပိုင်းမှာပြေကျသွားပါတယ်ဟောပြတ်တက်ကြီးဖရားအပေါ်ကဟုတ်ကဲ့ဟောကပြေကျပါတယ်တော့အထင်ကြီးကဖရားတွေတဲ့တော့အဲ့ဒါတွေပဲရှိပါတယ်ခင်ဗျ
နိုင်ငံတော်သမ္မတဦးထင်ကျော်နဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့သူရဦးအောင်ကိုနဲ့ဒေါက်တာဝင်းမြတ်အေးမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့လည်းပုဂံမြို့ကိုကိုယ်တိုင်သွားရောက်ခဲ့ကြပါတယ်။ပုဂံဖျားတွေနီးစနစ်ကြကြမမှန်ကန်ကန်ပြန်လဲပြုပြင်မုံမှန်ဖို့အတွက်ဒေသတွင်းပညာရှင်တွေရှေးဟောင်းသုတေသနဝန်ထမ်းတွေပြည်သူ့ကပညာရှင်တွေကျွမ်းကျင်အင်ဂျင်နီယာတွေကိုဖိတ်ကြားထားကြောင်းလာမယ့်29ရက်နေ့မှာအလုံယုံဆွေးနွေးပွဲတစ်ခုလုပ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ ပြီးခဲ့တဲ့ဆစ်ဆိုးရအုပ်ချုပ်ခဲ့တဲ့နှစ်တွေအတွင်းသမိုင်းဝင်ရှေးဟောင်းပုဂံဖျားတွေပြုပြင်တဲ့နေရာမှာပညာရှင်တွေနဲ့တိုင်ပင်ခြင်းမရှိဘဲလှုပ်ဆောင်ခဲ့တာကြောင့်ရှေးမူလဲရာတွေပျောက်ပြတ်သွားတဲ့အပေါ်မှာဝေဖန်မှုတွေလည်းအတော်လေးရှိခဲ့ပါတဲ့အခုပျက်စီးသွားခဲ့တဲ့ဟာတွေကိုပြန်လည်ပြုပြင်ထိန်းသိမ်းဖို့နဲ့ပတ်သက်ပြီးဥအောင်ကျော်ကတော့အခုလိုရှင်းပြပါတယ
်ဟို2010နောက်ပိုင်းအထူးသဖြင့်2012နောက်ပိုင်းမှာကျွန်တော်တို့ပြုပြင်တဲ့အခါမှာကျွန်တော်တို့ဒီ UNESCO ချထားတဲ့ကျွန်တော်တို့ guideline နဲ့ကျွန်တော်တို့ conservation manual guideline နဲ့ကျွန်တော်တို့သွားနေပါတယ်ဗျဆိုလိုတာကကျွန်တော်တို့ဟိုအခြေအောင်းအဆောက်အုံတစ်ခုပြတ်သွားတယ်ဆိုရင်ပြည့်ရင်းသွားတဲ့ဟာကိုဆက်ပြီးတော့ပြည့်ရင်းမသွားအောင်ပဲကျွန်တော်တို့ထိန်းသိမ်းပါတယ်ပြန်လည်ပြီးတော့ဖြည့်တင်းပြီးတော့အစာထုတ်ဆောင်ရွက်တာမျိုးတွေကျွန်တော်တို့မရှိပါဘူးဗျကျွန်တော်တို့အဲ့လိုဒီနဲ့ပဲကျွန်တော်တို့အများဆုံးဆောင်ရွက်သွားမှာပဲပြီးတော့နောက်တစ်ခါဒီအသုံးပြုတဲ့နည်းစနစ်တွေပေါ့အသုံးပြုတဲ့နည်းစနစ်တွေမှာကျွန်တော်တို့ဒီရှေးဟောင်းအဆောက်အုံတွေမှာရှိတဲ့နည်းစနစ်နဲ့နောက်ခေတ်တဲ့နည်းစနစ်နဲ့မတူညီတဲ့အခါကျတော့သဟဇာတမဖြစ်တဲ့အခါမှာကျွန်တော်တို့အဲ့ဒီနေရာမှာပြဿနာတွေဖြစ်ပါတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ပညာရှင်တွေနဲ့ရှင်းနိုင်ပြီးတော့အတတ်နိုင်ဆုံးနဲ့အကောင်းဆုံးဖြစ်သွားအောင်ကျွန်တော်တို့ဆောင်ရွက်သွားမှာပါ
။ငရင်ကြောင့်တည်ဆုံးသူလူရေးအတွက်ကတော့အခုချိန်ထိ3ဦးပဲရှိတယ်လို့လူမှုပူလုံရေးကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးကပြောပါတယ်
။လူကစုစုပေါင်းအားလုံးပေါင်း3ယောက်ပဲ။တောကပခုတ်ကူမှာ1ယောက်၊ရင်းနှံကြောင်ဘက်ကရွာတရွာမှာ2ယောက
်
။အားလုံး3ယောက်ပဲဖြစ်ပါတယ်။ပခုတ်ကူဘက်ကဆောက်ရဲ့မြစ်မှုပြုတ်ကြလို့အဲ့ဒါကိုမရှောင်နိုင်တော့ပဲနဲ့ဟိုတူဆုံးတယ်ပေါ့အဲ့ဒါကဟိုပခုတ်ကူမှာဒီဆုံးတာတယောက်ဒီနယ်ကျောင်းဘက်မှာဒီနယ်ကျောင်းဘက်မှာကျောင်းသူ၄ယောက်စစ်ပလီကြီးရာမှာဖြစ်တယ်ဒီနယ်ကျောင်းမြို့နယ်မှာလေ၄ယောက်ကတော့အဲနေရင်းပေါ့အဲ့ကမိကဘာကျူချပြီးတော့နေရာကျောင်းသူ၄ယောက်ဆုံးပါလေဒီအလုံးမတော့ပဲ
ငရင်ကျောင်းထိခိုက်ဒေဆုံးသွားသူတွေကိုလူကယ်ပြန်ဝန်ကြီးဌာနကငွေကြေးထောက်ပံ့ကူညီမှုတွေလှုပ်ဆောင်နေပြီးတော့ပကံညာဦးရေနံညောင်6နဲ့မကွေးမြို့တွေကိုတွားရောက်ခဲ့တယ်လို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒါပြင်သမရဦးထင်ကျော်ကတော့အစိုးရအနေနဲ့လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်ပြီးအပျက်စီးတွေကိုစနစ်ကျထိန်းသိမ်းကြဖို့မှာကြားခဲ့တယ်လို့လည်းပြောပါတယ်။ပကံဒေသမှာတော့အခုချိန်မှာသမိုင်းဝင်အမွေနှစ်တွေကိုမပြောက်ပြက်အောင်ထိန်းသိမ်းနိုင်ဖို့အတွက်လုံခြုံရေးတွေကိုတိုးမြင့်ချထားပါတယ်။ဒါပေမဲ့လည်းတချို့ဖျားတွေမှာဖျားမှုတွေကိုဝင်လို့ရသလောက်ပေးဝင်ဖို့သမရဦးထင်ကျော်ကမှာကြားခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။
မင်းညာပိုင်းကငလင်ကြောင့်ပကန်းညောင်ဦးရှိဟောင်းစီရီပထိုးတော်ကြီးပျက်စီးသွားတဲ့အခြေအနေနဲ့အတူပြုပြင်ထိန်းသိမ်းရေးအတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုကိုရန်နိုင်တင်ပြသွားတာပါအခုလိုငလင်ကြီးတစ်ခုလှုပ်ပြီးတိုင်းနောက်ဆက်တွဲငလင်ငယ်တွေထပ်လှုပ်လိုက်နိုင်တဲ့အတွက်ငလင်ကျောပေါ်မှာနေထိုင်တဲ့သူတွေအနေနဲ့သတိထားပြီးနေကြဖို့လိုတယ်လို့ထင်ရှားတဲ့မိုးလေဝသနဲ့ဇလဗေဒပညာရှင်တဦးကသတိပေးလိုက်ပါတယ်ဒါအပြင်မြန်မာနိုင်ငံအနေနဲ့ငလင်လှုပ်ခတ်မှုရင်ဆိုင်ရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းသုံးသပ်ပြောဆိုထားပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကပြောပြပေးမှာပါရှင်
မြန်မာနိုင်ငံနေရအတော်များများမှခံစားခဲ့ရတဲ့ 6.8 ပြင်းအားရှိတဲ့ငလင်လှုပ်ပြီးနောက်ဆက်တွဲငလင်တွေထထုတ်လာနိုင်တဲ့အတွက်သတိထားပြီးနေကြဖို့ထင်ရှားတဲ့မြန်မာမိုးလေဝသနဲ့ဇလဗေဒပညာရှင်ဦးထွန်းလွင်ကသတိပေးလိုက်တာပါနောက်ဆက်တွဲလှုပ်လာနိုင်တဲ့ငလင်တွေဟာလက်ရှိလှုပ်ခတ်သွားတဲ့ငလင်လောက်တိတ်ပြီးမပြင်းထန်နိုင်တော့ပေမဲ့လည်းသတိထားရမယ်လို့မိုးဇလပညာရှင်ဦးထွန်းလွင်ကပြောပါတယ
်ဒါငလင်ကြီးတစ်ခုလှုပ်ပြီးရင်တော့နောက်ထပ်ငလင်တွေကနောက်ဆက်တွဲငလင်ဆိုတာလှုပ်နေကြပါပဲအနည်းဆုံးတော့တပတ်လောက်ပေါ့နော်ဒါကလေးကြဆိုတဲ့တလားလောက်ကြီးကြတတ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့တပတ်လောက်အတွင်းမှာတော့နောက်ဆက်တွဲငလင်ကိုနည်းနည်းသတိထားဖို့လိုတယ်ပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အတွေ့အကြုံရတော့နောက်ဆက်တွဲငလင်ကတော့များသောအားဖြင့်ပင်မငလင်ပေါ့ကြီးကြီး 6.8 ဟာလာအင်အားရှိတဲ့မနေ့ကလှုပ်တဲ့ငလင်တဲ့တော့ပိုပြင်းထန်တဲ့ငလင်ကဒါအများအဖြစ်တော့တုတ်လိမရှိပါဘူးနောက်ဆက်တွဲငလင်ကနော်သို့တော်ညာလဲချွင်းချစ်တော့ရှိတာပေါ့နော်ကလေးကြတော့လေအဲပိုပြီးအားကောင်းတာလှုပ်တတ်ပါဒါမဲ့ဒါအလွန်နှဲပါတယ်ပြောရရင်တော့နောက်တစ်တပတ်လောက်အတွင်းမှာဒီလောက်အင်အားမကြီးပေမဲ့ငလင်ငယ်လေးတွေ6ကျော်တာကျော်ကျော်လောက်လေးတွေသမုတ်6အောက်နေတဲ့ဟာလေးတွေတပတ်လောက်အတွင်းတော့သတိထားနေဖို့လိုရဲလို့ပဲကျွန်တော်တွက်ဆပါတယ
်မြန်မာနိုင်ငံမှာငလင်ကျော်5ခုထက်မနည်းရှိတာကြောင့်မြန်မာနိုင်ငံမှာလှုပ်တဲ့ငလင်တွေကိုရှော့တွက်လို့မရကြောင်းငလင်ကြောင့်ဖြစ်ပေါ်လာနိုင်တဲ့အန္တရာယ်တွေကိုလည်းကြိုတင်လစ်လာထားဖို့လိုသလိုငလင်နဲ့ပုံမကာကွယ်နိုင်ဖို့အတွက်ကောင်းမွန်တဲ့အဆောက်အဦတည်ဆောက်မှုနည်းပညာတွေလည်းလိုအပ်တယ်လို့ဦးထွန်းလင်းကပြောပါတယ်။
အဲ့တော့ငလင်ဆိုတာကလှုပ်လို့ရှိရင်ငလင်ကြောင့်တည်တာနေပါတယ်။ငလင်လှုပ်လို့အဆောက်အဦပြိုကျလို့တည်တာကများတယ်ပေါ့။အဲ့တော့အတိအပြောင်းများခြင်းနေခြင်းဟာကျွန်တော်တို့အဆောက်အဦပေါ်မှာတည်ရဲ့ဒီအဆောက်အဦရဲ့ပဒံအဆောက်အဦရဲ့အထက်မြင့်အဆောက်အဦကိုစောင့်ထားတဲ့နည်းပညာပေါ့။ဥပမာ earthquake engineering ဆိုတာမြန်မာပြည်မှာကျွန်တော်သိလောက်သုံးစောင့်ထားတဲ့အဆောက်အဦကမရှိတဲ့လောက်ပါပဲ။ဆိုတော့ဒါတွေကတော့ကျွန်တော်တို့အတွက်တော့ vulnerability ကိုမြင်အောင်လုပ်တာပေါ့ဒါကြောင့်အဆောက်အဦတွေကိုစစ်စစ်ဖို့လိုပါတယ်နောက်ပြီးတော့ငလင်လှုပ်ရင်မလှုပ်တဲ့လဲဆိုတာလေးတွေလည်းအခုကျွန်တော်တို့အစိုးရရောနော် NGO တွေတော့အကုန်လုံးကဒီဟာတွေဝေးနေတော့ဒါတွေလည်းသိလာတဲ့မှာပဲငလင်လှုပ်ရင်တောင်းတဲ့မြတ်အဆောက်အဦအတွက်မှမနေဖို့ပေါ့တကယ်လို့အဆောက်အဦ အတွင်းမှာမိငရင်နဲ့မိမိတို့၏ခေါင်းကိုသူတပြင်းဦးစားပေးကာကွယ်ဖို့ပေါ့ဆိုလိုတာကတော့ကရင်အောက်တို့သပွဲအောက်တို့ဒါမှမဟုတ်လည်းမွေရာတို့နဲ့အဲ့လိုဝက်ပြီးနေရင်တော့တမန်အဖြစ်တော့အတန်အန္တရာယ်ကင်းပါလေပေါ့မရင်တို့ရင်မိလောင်တတ်တယ်ဆိုတာသိဖို့လိုတယ်ဟလာတက်လိုက်တတ်တယ်ဆိုတာသိဖို့လိုတယ်အိမ်ပြင်ကိုထွက်ပြေးဖို့အတွက်အိမ်မှာတန်းနေတဲ့မြတ်သွာလန်းကလန်းကြီးရှင်းထားဖို့လိုတယ်ပေါ့ဗျာနောက်ပြီးတော့မရင်လုပ်တဲ့အခါမှာအရေးပါတဲ့မိမိနဲ့တပါးလေးယူသွားနိုင်တဲ့ဟလာရေးကြီးတဲ့ပစ္စည်းတွေအဲ့ဒါလေးတွေကများသောအားဖြင့်ဒီလိုများအတိတ်တဲ့ဟာလေးတွေပါပဲ
။ဒါပြင်ငလင်ရဲ့ပြင်းအားပေါ်ခြေခံပြီးငလင်လှုပ်လှစ်လှုပ်ထရှိတဲ့သဘောတဘာဝနဲ့ပတ်သက်ပြီးတော့လေဦးထွန်းလင်ကအခုလိုရှင်းပြပါဗျာ။င
လင်ကတော့ intensity ပေါ်မှာတည်တာပေါ့နော်။ဥပမာပြင် intensity 6တို့ဒါတို့ပြော inner အပြင်းနဲ့အဆင့်တော့ရှိတာပေါ့။အဲ့ဒါဆိုရင်တော့နှစ်ပေါင်း35 40ပေါ့ဗျာ။တကယ်လို့8လောက်ဆိုရင်တော့နှစ်60 90ပေါ့နော်။9လောက်ဆိုရင်တော့နှစ်100လောက်ပေါ့။ဒါတော့အနည်းပညာရှင်တွေတွက်တဲ့နည်းအရအဲ့လိုသွားပါတယ်ခင်ဗျာအနည်းဆုံးကတော့နှစ်ပေါင်း30 40ကဒါ return period ရတော့အပြင်ဖြစ်လို့ရှိပါတယ
်ပညာရှင်တွေရဲ့ခက်မှန်တိုင်းထွာချက်တွေအရအထူးသဖြင့်စကိုင်းငလင်ကြောပေါ်မှာလှုပ်ခဲ့တဲ့ငလင်ဟာနောက်တစ်ချိန်ပြန်လှုပ်မဲ့အချိန်တန်ပြီးဖြစ်တယ်လို့တော်တော်များများဟာလည်းပြန်လှုပ်ရမယ့်အချိန်ထက်ကျော်လွန်နေပြီလို့ဆိုပါတယ်ငလင်ပြန်လှုပ်မဲ့ရက်အတိအကျကိုမပြောနိုင်ပေမဲ့ငလင်ပြန်လှုပ်တော့မဲ့အနေအထားနဲ့တတိထားရမယ့်အချိန်ရောက်နေပြီဆိုတာကိုတော့ပညာရှင်တွေကခံမှန်းသိရှိထားတယ်လို့ဦးထွန်းလင်ကပြောပါတယ်ရှင
်။ရှားဖောင်ပြောပြခဲ့တာပါရှင်။ငလင်သတင်းတွေဒီမှာပဲရန်နာပြစေအခုပြည်တော်စုငင်းချရင်ညီလာခံဘက်ကိုအလှည့်ပေးပါမယ်ရှင်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့ဆုံးဖြတ်လိုက်ကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အားလုံးပါဝင်ဖို့မရေရာသေးတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်ဖို့ဆုံးဖြတ်ပေမဲ့အားလုံးပါဝင်ရေးဆိုတဲ့မူဝါဒကိုစုပ်ကိုင်ထားဆဲဖြစ်ပါတယ်လို့လည်း UNFC ကပြောပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြပေးမှာပါရှင်။
ပြည်ထောင်စုငင်းချင်းရင်ညီလာခံ27ရာစုပင်လုံကိုတက်ရောက်ဖို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအားလုံးတက်ရောက်မယ်လို့ UNFC ရဲ့အရေးပေါ်အစည်းအဝေးကဆုံးဖြတ်လိုက်ပါပြီ။အစိုးရတက်ဟာငင်းချင်းရေးကိုလိုလားပြီးညှိနှိုင်းဖို့အဆင်ပြေမယ်လို့မျှော်လင့်တဲ့အကြောင်းလဲ UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ
်။ကျွန်တော်တို့တင်ခံနေကြရင်ကျွန်တော်တို့ကတော့ငင်းချင်းကြီးကိုမလိုလားဘူးဆိုပြီးတော့မှကျွန်တော်တို့ကိုမြင်လာနိုင်တယ်လေအဲ့လိုလဲမြင်မဖြစ်သေးခြင်းဘူးတစ်ဖက်ကလည်းကျွန်တော်နားလေတလောက်ကလက်ရှိအနေထားအရအစိုးရဘက်ကဆိုရင်ဟိုငင်းချင်းကြီးကိုတော်တော်လေးလိုလားတယ်ဤနိုင်ရတာအများကြီးအဆင်ပြေလိမ့်မယ်လို့ကျွန်တော်ပြောလိမ့်မယ်ဒါပေမဲ့တပ်မတော်ဘက်ကတော့နည်းနည်းခဲရင်တယ်ဒါပေမဲ့ပေါ့လေကျွန်တော်တို့တက်တာကတော့ဒီဟိုဝိုင်းထဲမှာဆွေးနွေးရင်အော်နိုင်ငံရေးပါတီလိုင်းကရောအစိုးရလိုင်းကရောကျွန်တော်တို့ပါအားလုံးကညီညီညွတ်ညွတ်နေပါပေါ့နော်ကျွန်တော်ခစ်တင်ခစ်ထိုက်တဲ့ဟာတွေကိုကျွန်တော်တို့ကဆွေးနွေးခုနိုင်သွားမယ်တစ်ဖက်ကတွန်းအားပေးသွားမယ်ဆိုရင်ဒါအကြောင်းတည်းလာနိုင်မယ်လို့ကျွန်တော်တို့တစ်ဖက်ကလည်းညွှန်ပြချက်ထားပါလေ
အရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကငင်းချမ်းရေးလုပ်ငန်းစဉ်မှာတော့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အလုံးကိုတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မပေးတာကိုအကြောင်းပြုပြီး UNFC က NCA မှာလက်မှတ်ရေးထိုးဖို့ညှင်းပယ်ခဲ့တာဖြစ်ပါတယ်။အခုအစိုးရတည်ရဲ့27ရာစုပင်လုံညီလာခံမှာလည်းတိုင်းရင်းသားလက်နက်ကင်အဖွဲ့အလုံးပါဝင်ခွင့်ရဖို့ကတော့မတိကျသေးပါဘူး။ UNFC ဘက်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးဆိုတာကိုဆက်ပြီးကင်ဆွဲထားတယ်လို့အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကပြောပါတယ
်။ဟို27ရာစုပင်လုံကအစသဘောပဲရှိတယ်လေဒါဖွင့်ပွဲသဘောအနေနဲ့စထားတဲ့သဘောဒီဟိုသဘောနိုင်ငံကြီးရဲ့ဟိုသဘောအများများဆက်ဆက်ဆွေးနွေးနိုင်တဲ့နိုင်တဲ့အဆင့်မဟုတ်သေးပါဘူးအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီနောက်ပိုင်းမှာလည်းအဲ့ဒီဟိုပယ်ဖွဲ့မှုမှခြံမထားဖို့ပေါ့လေကျွန်တော်တို့ကတော့ဆက်လက်ပြီးတော့မှဆွေးနွေးသွားမှာပါအခိုင်အမာကျွန်တော်ရက်တည်တဲ့ဟိုအချက်နှစ်ချက်ကတော့အားလုံးပါဝင်ဖို့လိုပါတယ်နောက်တစ်ချက်ကတော့တုံ့ပြန်ဆိုင်ကိုခြေခံဖို့ပေါ့နော်အဲအဲ့ဒီပုံမှာတော့ဒီနေ့နေထားမှာတော့ဘယ်ဘလို့နေဥစားပေါ့ရှင်းရှင်းလင်းလင်းတစ်ခုစလုံးဘာမှဥစားပေါ့တက်ဆက်တတ်တော့မတိသေးဘူးခင်ဗျ
ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစေရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးနိုင်ရေးအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနှစ်ဦးနှစ်ဖက်ကြားအပြစ်ခတ်ရစေရေးလှုပ်ဆောင်ဖို့အပါအဝင်အဆိုပြုချက်ရှိချက်ကိုတောင်းဆိုညှိနှိုင်းထားတာမှလည်းအဆင်မပြေသေးပါဘူး။တိုင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ UNFC ကတော့27ရာစုပင်လုံညီလာခံမှတက်ရောက်ရင်းဆက်လက်ဆွေးနွေးသွားနိုင်မယ်လို့မျှော်လင့်ထားပါတယ်ရှင်။
မတင်ခီထိုက်စူးစီးတင်ပြခဲ့တာပါရှင်အခုလာကုန်မှာစတင်ကျင်းပတော့မယ့်ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးညီလာခံတက်ရောက်မယ့်အစုအဖွဲ့ဝင်တွေပါတီအဖွဲ့အစည်းတွေကိုဖိတ်ကြားစာတွေပေးပို့ထားပြီးဖြစ်ပါတယ်။လောလောဆယ်မှာတော့လက်နက်ကိုင်တိုင်းရင်းသားအဖွဲ့အစည်းတွေက18ဖွဲ့ကိုဖိတ်ကြားထားပြီးနိုင်ငံရေးပါတီအစုအဖွဲ့ကတော့2015ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါတီ22ပါတီကိုဖိတ်ကြားထားတာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ37ရက်နေ့မှာနေပြည်တော်မှာကျင်းပမဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးအတွက်တက်ရောက်မဲ့ကိုယ်စားလှယ်တွေကိုဒီရက်ပိုင်းအတွင်းမှာဖိတ်ကြားစာတွေပေးပို့ထားပြီးဖြစ်ပါတယ်။တိုင်းဒေသနဲ့နိုင်ငံအစုအဖွဲ့ကတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှစ်ဖွဲ့မှာအပါအဝင်ဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကညီလာခံအတွက်ဖိတ်ကြားစာကိုမနေ့ကရရှိကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကအခုလိုပြောပါတယ်။
all the kanyashi bani khanya a naw song again phat man yauk chi la to di chanaro ddk siyong ga ya chat yauk la da ma nay nya phit par le di khaw su nei chan yin la khan 27 ya su pin lo tat pho bo no a la ddk ji ya ni le chen po la da bo siya win twa cha ma lo a long twa ma 30 ya ni yauk twa ya ma phit par le
NCA ကိုလက်မှတ်မီရေးထိုးသေးတဲ့ UNFC ခေါ်ညီညွတ်သောတိုင်းသားလူမျိုးများ Federal Council ကအဖွဲ့ဝင်ခုနှစ်ဖွဲ့ကိုတော့ညီလာခံပူးတွဲကျင်းပရေးကော်မတီမှပါဝင်တဲ့သူတို့ကိုယ်စားလှယ်တွေကဥဆောင်ဖိတ်ကြားဖို့အစီအစဉ်ထားကြောင်း UNFC ရဲ့တွဲဖက်အတွင်းမှဦးထွန်းစော်ကပြောပါတယ
်ဖိတ်ကြားစာကတော့ကျွန်တော်တို့ကျင်းပရေးပူးတွဲကော်မတီမှပါဝင်ပြီးဖြစ်တဲ့အတွက်လေဒီဖိတ်စာကတော့အဲ့ဒီကျင်းပရေးပူးတွဲကော်မတီကနေတောင်းခွဲပြီးတော့မှပို့ကြတာပေါ့နော်။ဆိုရင်အစိုးရဘက်ကဖိတ်တဲ့ပုံစံမဟုတ်ဘဲနဲ့ကျင်းပရေးပူးတွဲကော်မတီကဖိတ်ကြတဲ့ပုံစံလုပ်ပါတယ်။အဲလုပ်တော့ဖိတ်စာကအဲ့မှာကျွန်တော်တို့ကိုယ်တိုင်ပါဝင်ပြီးဖြစ်တယ်ပေါ့လေ။ဆိုရင်တစ်ဖွဲ့ချင်းစီကို UNFC ဘက်ကနေပြီးတော့မှတောင်းဝင်ယူပြီးဖိတ်ကြသွားမယ်ပေါ့လေ UNFC ဖွဲ့ဝင်ဖွဲ့စည်းတွေကိုပေါ့။အဲ့လိုစနစ်နဲ့တွားဖို့ရှိပါတယ်။
လောလောဆယ်မှာတော့အစိုးရတက်မတော်နဲ့ CA ပြိပခတွေဆက်လက်ဖြစ်ပွားနေတဲ့ PSLF TNLA ခေါ်တအန်းပလောင်တက်ဖွဲ့ MNDA ခေါ်ကုကန်တက်ဖွဲ့နဲ့ AA ခေါ်ရခိုင်တက်ဖွဲ့တွေပါဝင်တက်ရောက်ရေးဟာမရေမရာရှိနေစေဖြစ်ပါတယ်ဒီရပိုင်းအတွင်းမှာ NDAA ခေါ်မိုင်းလာအဖွဲ့ကနေတဆင့်ဒီအဖွဲ့၃ဖွဲ့ကိုဖိတ်ကြားစာပေးပို့ထားကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့မိုင်းလာအဖွဲ့ကတော့အခုချိန်ထိဖိတ်ကြားစာမရသေးကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကပြောပါတယ်
ကျွန်တော်တို့ကဒီစင်အစကတက်ကြတာဆက်ကြပြီးတော့ဆွေးနွေးတာတော့ရှိတယ်ဒါပေမဲ့ဖိတ်ကြားတာတော့အဲ့ဒီစာကျွန်တော်မသိဘူးအဲကျွန်တော်စီမမရဘူ
း PSLF TNLA ခေါ်တအန်းပလောင်အဖွဲ့ရဲ့အထွေထွေအတွင်းမှုတဖုံးကျော်ကတော့အစိုးရကညီလာခံတက်ရောက်ဖို့ဖိတ်ကြားမယ်ဆိုရင်သူတို့အဖွဲ့၃ဖွဲ့အနေနဲ့တက်ရောက်ဖို့ရှိကြောင်းပြောပါတယ်အဲ
ဖိတ်ကြားလာမယ်ဆိုရင်တော့ကျွန်တော်တို့၃ဖွဲ့စလုံးကတက်ဖို့ရှိပါတယ်ဖိတ်ကြားလာမယ်
27ရာစုပင်လုံးကိုတက်ရောက်ဖို့ဆုံးဖြတ်တာကတော့ငင်းချမ်းရေးကိစ္စတွေကိုပူးပေါင်းဆောင်ရွက်ဖို့ဖြစ်ပြီးရက်ကပ်ပြီးမှဖိတ်ကြားလာရင်တော့ခီးသွွားရေးအတွက်အခက်အခဲရှိကြောင်းတပ်ဖုံးကျော်ကပြောပါတယ်ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးကိုဖိတ်ကြားဖို့ရှိကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထုတ်ပြန်ထားပါတယ်နိုင်ငံရေးပါတီအစုအဖွဲ့ကတော့အဓိက2015ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီ22ပါတီကိုဖိတ်ကြားထားပြီးဖြစ်ကြောင်းပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနိုင်ငံရေးအစုအဖွဲ့ရဲ့အတွင်းရင်မှုစိုင်းကြော်ညွန့်ကအခုလိုပြောပါတယ်
။တဲ့နိုင်ငံရေးပါတီအစုအဖွဲ့ကကျွန်တော်ဖိတ်ခိုင်းလိုက်တာနဲ့ကျွန်တော်လမ်းဖိတ်ထားတာပါလေ။22ပါတီပါပဲ။
2015ရွေးကောက်ပွဲမှာအနိုင်မရတဲ့ပါတီ80ကတော့ကိုယ်စားလှယ်5ဦးသာတက်ရောက်ဖို့အစိုးရကတတ်မှတ်ခဲ့တာကိုလက်မခံပဲတပါတီကိုကိုယ်စားလှယ်တယောက်နှုန်းတယောက်ခွင့်ရဖို့အတွက်တင်ပြထားပါတယ်။ဒီကနေ့အထိတော့အစိုးရဘက်ကဒီတင်ပြချက်နဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်တာမရှိသေးပါဘူး။
27ရာစုပင်လုံညီလာခံတက်ရောက်မဲ့အစုအဖွဲ့ဝင်တွေပါတီအဖွဲ့အစည်းတွေအကြောင်းကိုကိုမိုးစောပြပြသွားခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ telephone number 1-239-382-555 လေးနဲ့ fax number 1-239-382-5992တို့ကိုလည်းဆက်သွယ်နိုင်ကြပါတယ်။ဒီစီစဉ်ရဲ့နောက်ပိုင်းမှာတော့ကျမရေးမြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10နာရီထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်ဩဂုတ်လ25ရက်ကြာသပတေးနေ့ညအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီချိန်ပိုင်းအတွက်မှာတော့ကျမ်းမာရေးခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးမြန်မာလဲတစ်အလွန်အကျွံထုတ်တဲ့နိုင်ငံတွေထဲမှာပါဝင်နေတဲ့အကြောင်းနားဆင်ရမယ်မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာခန္ဓာမှာတော့
ဒုက္ခတဲ့ဆိုတာအမျိုးမျိုးဒုက္ခတဲ့နဲ့လာပြတယ်တောင်ပေါ်မှာမြေပြုဒုက္ခမြေပြန့်ကဒီပြန့်တွေနဲ့
ချင်းပြည်နယ်မှာအစိုးရကအင်ဂျီ400နီးပါးကိုကျူးကျော်သတ်မှတ်ပြီးဖယ်ရှားခိုင်းတဲ့အပေါ်ကျူးကျော်အဖြစ်သတ်မှတ်ခံရသူတွေရဲ့အတန်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းကိုနားဆင်ကြရပါမယ်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါဒီတစ်ပတ်မှာတော့ဂျပန်အုံနှောက်ရောင်ယောဂအကြောင်းကိုပြောပြပေးမှာပါရှမ်းပြည်နယ်မြောက်ပိုင်းနယ်တခြားဒေသတွေမှာဂျပန်အုတ်နှောက်ရောင်ယောဂပြန့်ပွားခဲ့ပြီးသေဆုံးမှုတချို့လည်းရှိခဲ့ပါတယ်။ဒီယောဂဘာကြောင့်ကူးစက်ရပြီးဖြစ်လာရင်ဘယ်လိုလက္ခဏာတွေပြတတ်သလဲ။ထိရောက်တဲ့ကုသရေးအပိုင်းနဲ့ယောဂမဖြစ်အောင်ဘယ်လိုကာကွယ်နိုင်သလဲဆိုတာတွေကိုစေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปามุคาท่านๆสวัสดีครับเราတို့ဒီญี่ปุ่นอุ้งหนอกยองโยคะจองญี่ปุ่นနိုင်ငံကဒီရှမ်းပြည်နယ်မြို့တချို့မှာဒီတည်ဆုံမှုတွေရှိနေတယ်လို့ကြားပါတယ်ဆရာအဲ့ဒီခါကျတော့ဒီญี่ปุ่นอุ้งหนอกยองโยคะကဘာကြောင့်အခုလို့ဖြစ်ရတာလဲဆရာ
တကယ်တော့ဟိုญี่ปุ่นอุ้งหนอกยองကိုခေါ်ပြီးလဲญี่ปุ่นမှာတော့မဖြစ်တာကြားလာပြီပေါ့နော်ဒီရှေ့တောင်အရှေ့နိုင်ငံတွေအင်ဒိုနီးရှားတို့ပါပူအာနယူဂီနီတို့ပါဩစတြေးလျတွေရှိတယ်ပေါ့နော်ဒါပြပွားမှုရှိပါတယ်ဒါ ਉਹ ရောင်ယောဂကဗိုင်းရပ်စ်ပိုးတော့ဖြစ်တာဖြစ်ပြီးတော့အဲ့ဒီဗိုင်းရပ်စ်ကိုချိန်ကြိုက်တာကနေကူးစက်စေပါဆူလက်စ်ကိုခေါ်တယ်ဒီရေကြီးရေသားမှာပေါက်တဲ့သွေးနဲ့တကွေချင်းတော့မဟုတ်ဘူးလေသူကတော့ရေဖို့ရေတို့ဒီလေကွေးလေးမှာရှိတဲ့ရေအဲဒီကပေါက်တဲ့ချင်းမျိုးကြိုက်ပါတယ်အဲဒီယောဂပူကဆက်တီးရနေတနည်းအားတနည်းအားကိုသေဆောင်သွားပြီးတော့ဆက်တီးရဲ့ဝက်တီးရဲ့ခန္ဓာကိုယ်ပေါ့နော်အဓိကတော့လူကူးစက်တာဝက်ခန္ဓာချင်းအားကြိုက်တယ်ချင်းအားနေလူကိုကြိုက်တယ်အဲ့ဒီအနေဒီယောဂပို့ဖြစ်စေပါလေ
ဟုတ်ကဲ့ဆရာဒီယောဂဖြစ်လာလို့ရှင်ဆရာဒီစောစောစီစီသိနိုင်ဖို့အတွက်ယောဂလက္ခဏာတွေနေထားဖို့လို့ရှိလဲဆရာ
ကျွန်တော်ဥနာတော်ဖြစ်လို့ရှင်ဆက်ဆက်ရတော့ပြားတယ်ပေါ့နော်အကောင်ကြိုက်တယ်ကိုယ်လည်းကြိုက်တယ်ပေါ့နော်တကမိန်နေပေါ့နော်ဒါပြည့်တဲ့ပို့ဆိုးလိုက်တော့တက်တာတို့သတိနဲ့တာတို့ဖြစ်တတ်ပါလေတက်တာချာရှည်တက်နိုင်တယ်ပေါ့နော်နောက်ထပ်ပြီးရင်တော့စိတ်ဆိုးလာတဲ့ခါကျတော့အာယုံရောသေးတာတို့တက်ချူမလုံးမလုံးနိုင်တာတို့စသဖြင့်ဒါမျိုးတွေဖြစ်နိုင်ပါအဲ့တော့ဒီယောဂနဲ့လည်းအတလဲဆုံးရှုံးနိုင်ပါတ
ယ်ဟုတ်ကဲ့ဆရာအခုလိုဒီအသက်ဆုံးရှုံးနိုင်လောက်အောင်ပြင်ထန်တဲ့ယောဂဖြစ်တဲ့အတွက်အခုလိုယောဂလက္ခဏာတွေပြလာလို့ရှင်အမြန်ဆုံးဒီဆေးရုံဆေးခန်းပြဖို့အရေးကြီးတာပါဆရာနော
်ဟုတ်ပါတယ်ခင်ဗျာဒါလို့ဆိုဒီယောဂကတော့ဒီဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့အတွက်ကိုယ်တဆေးပေးလို့မရဘူးပေါ့နော်ကျွန်တော်တို့အနေနဲ့ symptomatic treatment ခေါ်တာပေါ့ဒီဖြစ်လာမှကုရဲ့နည်းပေါ့နော်ဆိုတော့ဖြားရင်ဖြားချောင်းလုံးနဲ့တဲ့အတက်ကဝစီတို့မဲ့တိုင်းနေပေါ့တော့ကလေးကတမရှုနိုင်ဘူးဒီလက်တဲ့ solution နဲ့3လက်တဲ့လူတယောက်ကိုပြုစုတဲ့အနည်းနဲ့ဒီလိုပြုစုတာပဲလုပ်လို့ရပါတယ်။ဟိုသုတ္တဆေးရည်နဲ့ပြီးလို့မရဘူးပေါ့နော်။ဒါကြောင့်လည်းဒီယောဂဖြစ်ပွားလို့ရှိရင်25ရာယီနှုန်း30ရာယီနှုန်းတော့ကဲဆုံးချုပ်နိုင်တယ်။ဖြစ်တဲ့လူမှလည်းတက်ရှင်သွားတဲ့လူမှလည်းတစ်ဝက်လောက်ကတော့အာယုံကြောချွတ်ရင်းတာတော့နော်အမြင်ကြအာယုံနဲ့ချွတ်ရင်းတာတော့နောက်ပိုင်းကျတက်တတ်တဲ့ယောဂဖြစ်တာတော့နော်ဒါမျိုးတွေဖြစ်နိုင်ပါ
။ဟုတ်ကဲ့ဆရာ။ဒီဖြစ်လာပြီးမှကုသတဲ့အခါကျလို့ရှိရင်ဒီတဲ့ဆုံးရှုံးမှုအနေထားကများနေတဲ့အခါကျတော့ဆရာရင်ဒီယောဂကိုအကောင်းဆုံးတော့မဖြစ်ခင်ကကြိုတင်ကာကွယ်တာအကောင်းဆုံးပါဆရာနော
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဆရာတော့ကာကွယ်နဲ့ပတ်သက်ပြီးတော့ဘာတွေအဓိကလှုပ်ဆောင်သင့်လဲဆရာရင
်အဓိကအပြင်ရေဝေးရအပြင်တော့ပါလို့ရဆိုတော့ဒီယောဂကချိန်ကိုက်လို့ဖြစ်တာဆိုတော့ ချင်းမကိုက်အောင်ပေါ့နော်လောက်တာတော့ချင်းနေနေတော့ယူရအပြင်လုပ်လို့ရပါတယ်ဟိုချင်းသေးခွေတုံးတဲ့ချင်းတော်တော်လေးပဲနော်အဲစသဖြင့်ချင်းနေနေရေပေါ့နော်သူကဖုံးသွင်းခက်စစ်လောက်တော်လေးပေါ့မြုပ်ချင်းမုတ်တော့တာလေးလဲပါတယ်ပေါ့ဒါပေမဲ့လည်းနောက်တစ်မျိုးကတော့ကာကွယ်ဆေးထိုးထားခြင်းပေါ့ဒီပါရုံတော့ရောင်းကာကွယ်ဆေးပေါ့နောက်ဒီကာကွယ်ဆေးအနေနဲ့2မျိုးရှိပါတယ်ပမာပြင်မှာတော့အခုလောလောဆယ်ကုမ္ပဏီရဲ့တွန်းထားတဲ့ကာကွယ်ဆေးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးကိုဆရာနိုင်ငံတော်အနေနဲ့ထိုးပေးတဲ့အစီအစဉ်နဲ့အဓိကလောက်ရမလားဒါမှမဟုတ်ရှင်လည်းအခုလိုဒီအရေးပေါ်ဖြစ်နေတဲ့အနေထားမှာပေါ့နော်ပြင်ပကာကွယ်ဆေးဒီပြင်ပဆေးကန်းတွေမှာရောထိုးလို့ရလားဆရာ
ကာကွယ်ဆေးကတော့တခုဒီအရေးပေါ်ဖြစ်တဲ့အချိန်တွေမှာတော့ကျွန်တော်တို့ကဒီ outbreak response immunization ပေါ့နော်နိုင်ငံတော်ဆူရအနေနဲ့ဒီဖြစ်တဲ့နေရာတွေမှာနှိပတ်ဝင်နေတဲ့ကာကွယ်ဆေးနိုင်ငံတော်ရဲ့ကုန်ကျစရိတ်နဲ့ထိုးပေးနေတာရှိပါတယ်2015ခုနှစ်ကဆိုလို့ရှိရင်ရခိုင်ဒေသမှာပြည်တော်ရခိုင်ဒေသမှာအလုံး4000ကျော်ပေါ့နော်ဒီဖြစ်တဲ့နေရာတာဝန်ရှင်တွေမှာထိုးပေးကြအပြင်ဒီကာကွယ်မှုကိုလုပ်တာနောက်ပိုင်းလည်းကျွန်တော်တို့ကတကယ်တော့ကျွန်မချမ်းမရေးဖွဲ့တိုက်တွန်းချက်ရဆိုလို့ရှိရင်ဒီဖြစ်နိုင်တဲ့နေရာတွေပေါ့နော်ကျွန်တော်တို့နိုင်ငံလိုနေရာမျိုးတွေမှာဆိုလို့ရှိရင်ကာကွယ်ဆေးအထူးထားပြင်တယ်ပေါ့နော်ကာကွယ်ဆေးရဒီပုံမှန်ကာကွယ်ဆေးထိုးစီစဉ်တယ်မှာပုံမှန်ထက်ထုံးမှုကြံပြုထားတာရှိပါတယ်ကျွန်တော်ရဲ့အင်းနီနာချင်းနဲ့ဖြစ်တဲ့လာအိုစ်ထိုင်းနိုင်ငံပေါ့နော်ဒီတရုတ်ရဲ့တချို့ဒေသတွေအိန္ဒိယရဲ့တချို့ဒေသတွေမှာပုံမှန်ကာကွယ်ဆေးထိုးစီစဉ်မှာပါနေပြီးသားဖြစ်ပါအဲ့တော့ကျွန်တော်လည်းလာမဲ့ဒီကာဗီလို့ခေါ်တဲ့ကာကွယ်ဆေးတွေကိုထောက်ခံပေးတဲ့အဖွဲ့ပေါ့နော်အဲ့ဒီအဖွဲ့ကိုရောက်ထားနေတာဖြစ်ပါတယ်အဲတစ်နေ့မှတစ်မျိုးစီကျွန်တော်ကရတဲ့အခါဒီနေ့ဆိုရင်တော့ပြင်းထန်ဆုံးရောဂါကာကွယ်ဆေးထက်သုံးမှာပေါ့နော်နောက်တစ်နေ့မှဝင်ကြွေးဆိုရောကကာကွယ်ဆေးတိုက်စီတဲ့သမှုရှိပါတယ်။နောက်လာမယ့်2018ကတော့တနင်္ဂနွေလုံးကိုကာကွယ်ဆေးထိုးပေးဖို့ဆိုတော့စီမံချက်ဆွဲထားရှိပါတယ်။ဒါမှမဟုတ်နိုင်ငံမှာလည်းနိုင်ငံတကာအခွင့်အရေးနဲ့ခုနဲ့ပူးပေါင်းပြီးတော့လာမယ့်2019တို့တော့မှာကိုအေရီးယားတော်တော်များများကိုဒီကာကွယ်ဆေးပုံမှန်နဲ့မှထည့်သွင်းနိုင်ဖို့ကြိုးစားနေပါတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုရေးပေါ်အနေထားမျိုးမှာတော့ပြင်ပကာကွယ်ဆေးတွေလည်းအများရရနေတယ်လို့ထိုးတင်တာပါဆရာနော်
။ဟုတ်ကဲ့။ရေးပေါ်နေနေပေါ့ကျန်တာကာကွယ်ဆေးဆိုတာဒီကတော့အခုကတော့ဒီပုံမိကကုမ္ပဏီကသွန်လာတာကိုဆေးကနေထုတ်ပြတာရှိတယ်ပေါ့နော်။ဒီလိုဖြစ်တဲ့နေရာတွေမှာတော့နိုင်ငံတော်ဆိုတာပဲသူတို့ဈေးနဲ့ဒီကုမ္ပဏီကဆေးတွေဝယ်တယ်ဝယ်ပြီးတော့ထုတ်ပြတယ်။အလိုလိုပြပါလေ။အဲ့ဒါတော့ဟိုနှီးစက်တဲ့နေရာကူးစက်နေတဲ့နေရာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့ကာကွယ်ဆေးထိုးတဲ့အခါမှာဆရာကြီးဘလူးလူတွေကိုဘလူးဒီကာလအပိုင်းခြားတွေမှာထိုးပေးဖို့လိုလဲဆရာကြီး
။ကာကွယ်ဆေးကဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ကဖြစ်ရဆုံးရတော့တစ်နှစ်ကနေ15နှစ်ကလေးတွေမှာဖြစ်ရဆုံးပါပဲ။ဒါပေမဲ့ငငယ်တော့မထိတွေ့ခဲ့ရင်တော့လူကြီးတွေမှာလည်းဖြစ်နိုင်တယ်ပေါ့နော်။အဲ့တော့ကိုလာရဲ့နောက်ပိုင်းအစားပြီးထိုးလို့ရပါတယ်။ကိုလာနဲ့ရေပြောင်းအောင်မှထိုးတယ်။ဒီဆေးထိုးလို့ရှိရင်မှငမျိုးသလုံးကတော့ဒီကလေးတွေမှာဆိုရင်ကိုလာအစားပြီးထိုးလို့ရထိုးပြီးရင်တမျိုးကတော့ပါပြီလို့ဆိုဒီနေ့ထိုးပြီးရင်နောက်တစ်နှစ်ကနေတစ်နှစ်ကြာမှနောက်တစ်ချိန်ချန်ထိုးရပါတယ်။နောက်တစ်မျိုးကတော့ကိုလာထိုးပြီးရင်3လနဲ့တစ်နှစ်ချာမှနောက်တစ်ချိန်ချထိုးတော့ဒီလိုနှစ်ချိန်ထိုးတိုင်းတော့ဒါတစ်သက်လုံးလုံးလောက်တယ်လို့ပြောပါတယ်။ဒီမှာ16နှစ်အထက်လူကြီးတွေမှာတော့တစ်ချိန်ထိုးတိုင်းနဲ့လုံးလောက်ပါတယ်။ဒါတော့ပြင်မှာတော့ပြင်သားပုံပြကြပုံကြီးတွေကဝင်တွင်းလာရှိတယ်ပေါ့နော်။တော့ကုန်ကျစရိတ်လည်းတော်တင်တော့ရှိပါတယ်။နောက်တစ်ခုကဒီကာဝယ်သေးကိုဒီထွေထွေရောဂါကိုဆရာဝန်တွေလည်းထိုးပေးဖို့တင့်တော်တော့ပေါ့နော်။တိုးတာလိုအပ်ချက်ကလည်းဆိုကာဝယ်သေးတိုင်းကထုတ်တဲ့နေရာနေပြီးတော့ထိုးပေးတဲ့အချိန်ကြီးကအေးကစားတော့မပြတ်ဘူးလို့ပြောတယ်။မလေးဒီကလည်းရှစ်ဒီဗီစင်ဒီပဲပေါ့နော်။သူတို့ရဲ့သတ်မှတ်ချက်တိုင်းထားပေးနိုင်မှုလို့ပါတယ်။အဲ့ဒါလည်းတချို့နေရာတွေမှာတော့အဲ့လိုအေးလမ်းကြောင်းထိန်းသိမ်းမှုကခက်ခဲရှိတော့နေရာနဲ့မထိုးပေးနိုင်တာရှိနိုင်ပါလား
။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြမ်းမာရေးခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာ burmese.voanews.com မှာလည်းအချိန်မီနားဆင်နိုင်ပါတယ်ရှင
်။ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်းအမြံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ဒီဘကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြမတပိုင်းမှာဒါဟာပထမဆုံးအကျဉ်းလို့ဆိုရမှာပါဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေအမြင်ကိုကြားချင်ပါတယ်ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေးနဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မဲ့ရေရှည်နီးလန်းကောင်းတွေကိုရှာဖွေနိုင်မဲ့လို့မျှော်လင့်ပါသလားအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ Koya mien dhe bora gu sa dhaa nè phipi atan fai nè phipi pu thaa lu lè jya baare. VOA phone number ga tit nittou nyan nè tong shin nè nganga ngali. Email e sa ga burmese@voanews.com phip baare. Pawan suni jaabu tora shin nè a lung gu phik ho baare. Nya.
VOA American tan ye dhaya ili lai season dwi go inga nè san ni nyabai season dwi ma dhapak go nè jeng. Poman tolong bini rapi pada seni daya lelai sunyi gama pawan sunyi loyen cai misa tu jawab lu taman pekau biasa sih. Aku mema ye tengah cakap nasi jaya bame. Tte alun jen tau yure time biru mema nengal le siranga pawan mare. Dajang tte do tengah ye go tte tau loye te uzabi la jabongo uang kengah tengah ye tapi kujo jo tine tu tempa pita barisih.
Jekone epilaga zonla ati ubere me to yure chone tema tanjein tataunjo pasi yami jantia vare. Longere banae nikaro tanjein nyagauni va pasi nange vare. Miamate dogu soya bai epi tamma dari me pokalika lungashinwego tikko kwen pigera koloni kikrega ba. Chile le ruboa ma titoha yeji vare. Lene kai osurega le tilungane yamungwe shaja vare. เสกว่าสนิทเจตงเจงาซาบีอุบเรเมทุอยู่หมู่วินดาเนปกลิกาปองปีปองโคทุอยู่หมู่ด้วยมะยะลาบาเดลงเอเนมัลลากะรอနိုင်ငံญาปညာရှင်2ဦးเนအငိမ့်သားတတော်အရာရှိဦးကျော်တွန်းတို့ရေတပ်ပြူစုတဲ့ ကောင်းကင်ကဓာတ်ပုံရိုက်ထားတဲ့စာရန်ကိုနှဆောင်ဆက်လေးမှာထုတ်ပြန်ဘူးပါတယ်ကုလသမဂ္ဂ FAO အဖွဲ့ကလည်း Global Forest Resources Assessment 2015စာအုပ်မှာမြန်မာပြည်ဆိုင်ရာသီးသန့်အစီရင်ခံစာထုတ်ပြန်ပြီးမြန်မာတစ်တော်အခြေအနေကိုဖော်ပြပါတယ်ကုလသမဂ္ဂရိတ်ခါနဲ့ဆက်ပြောရေးအဖွဲ့ FAO ရဲ့မြန်မာပြည်ဆိုင်ရာစစ်ဆန်ငါးမျက်နှာစာရန်ဟာစင်းစရားတွေကိုသာဖော်ပြပြီးဝေဖန်သုံးသပ်တာမျိုးမလုပ
အဲ့ဒီနှစ်ကတည်တော်ဌာနမှာဝန်ထမ်း 8,000 ကျော်နဲ့အလုပ်သမား 9,000 ကျော်လူဝင်အား 10,000 ကျော်ရှိပါတယ်တက်လုပ်ငန်းဌာနမှာအမှုတန်း 2,000 ကျော်ရှိပါတယ်အဲ့ဒီအချိန်ကလေးကတစ်ထုတ်ယူတဲ့တက်လုပ်ငန်းဌာနရဲ့ဝန်ထမ်းဥယျာဟာတက်တော်ဌာနအမှုတန်းဥယျာထက်နှစ်ဆကျော်ပိုများနေပါတယ်အခုတော့တက်တော်ဌာနမှာဝန်ထမ်းဥယျာ 1,000 ခွဲပဲရှိလို့တက်တော်ဌာနကိုပြုံးတီးစေတဲ့တက်လုပ်ငန်းဌာနရဲ့ကဏ္ဍကိုရှော့ပစ်ပြီးတက်တော်ဌာနကိုလုပ်ပိုင်ခွင့်ပိုပေးဖို့ဥကြော်ထွန်းနဲ့နိုင်ငံသားပညာရှင်နှစ်ဦးက legally and illegally locked out ဆိုတဲ့စာရင်းမှာအကြံပြုထားပါတယ
်တက်တော်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရင်းနဲ့လူမှုအကျိုးခံစားခွင့်ဟာတက်တော်ဌာနရဲ့အဓိကဥတီချက်ဖြစ်ရမယ်လို့ဆိုပါတယ်တက်တော်ထိမ့်သိမ်းရင်းအကောင့်တွေပေါ်နိုင်ဖို့စေအစိုးရကမှကြီးထွားလာတဲ့လက်ရှိတက်လုပ်ငန်းဌာနအခန်းကဏ္ဍတစ်ဆင့်ပြီးတစ်ဆင့်ရော့ကျသွားအောင်လုပ်ရမယ်လို့ဆိုပါတယ်တက်လုပ်ငန်းဌာနမှာအာရိလိုက်စားမှုများတာကြောင့်ကိုလိုနီခေတ်ကလူတစ်ထုတ်လုပ်ရေးကိုတစ်တော်ဌာနလက်အောက်မှာပြန်ထားဖို့ဖြစ်ပါတယ်တစ်တော်ဌာနနဲ့အရသာအဖွဲ့တွေပူးပေါင်းပြီးတစ်တော်ထိမ့်သိမ်းရေးလုပ်နိုင်မယ်ဆိုရင်နှစ်ဖက်စလုံးအကျိုးရှိမယ်လို့ဆိုပါတယ်ချစ်လက်ပတ်ဝန်းကျင်အကျိုးပြုတစ်တော်ထိမ့်သိမ်းရေးလမ်းစဉ်ဖြစ်ပါတယ်
မြန်မာတက်လုပ်ငန်းဖြတ်သိမ်းတဲ့ဆိုတာကိုတက်လုပ်ငန်းအမှုထမ်းတွေမကြိုက်တာဟာသဘာဝကြပါတယ်။အနှစ်40နီးပါးတက်လုပ်ငန်းမှာအမှုထမ်းခဲ့သူတူကတစ်ရိုင်းဆိုတဲ့အမည်နဲ့မေလာထုတ် The Voice စာဆောင်မှာခြေပါထားပါတယ်။စစ်အစိုးရခေတ်မှာဗိုလ်သန်းရွှေအတိုင်းဝိုင်းကစပြီးအကျင့်ပြက်ခြားစားခေါမလုံလို့မိုးယူတဲ့ပြဿနာဖြစ်တာမို့တော်ပြုံးမှုမှာတက်လုပ်ငန်းတစ်ခုတည်းကိုအပြစ်မတင်သင့်ဘူးလို့ဆိုပါတယ်။ဒါပေမဲ့တက်လုပ်ငန်းဌာနကတက်တော်ထိမ့်သိမ်းရေးဌာနတဲ့အမှုတန်းဥယျာဉ်နှစ်ဆကျော်ပိုများနေတာမို့ထိမ့်သိမ်းတဲ့ဘက်ကအားနေပြီးထုတ်ယူတဲ့ဘက်ကအားများသလိုဖြစ်နေပါတယ်။ဒါကြောင့်တက်လုပ်ငန်းဌာနရဲ့လက်ရှိအင်အားကိုရှော့ချပြီးတက်တော်ဌာနရဲ့ကြီးကြပ်မှုအောက်မှာထားဖို့မလအစီရင်ခံစာကအကြံပေးထားတာဖြစ်ပါတယ
်။တက်တော်ဌာနရဲ့လုပ်ပိုင်ခွင့်နဲ့အင်အားကိုမြင့်တင်ပေးမှသာတက်တော်ပြုံးတီးမှုကိုကာကွယ်နိုင်မယ်လို့ဆိုပါတယ်။တစ်တော့ထိမ့်သိမ့်တဲ့ဌာနနဲ့တစ်ထုတ်ယူတဲ့ဌာနဟာသဘာဝချင်းကွဲပြားတာမို့လူညံ့သိမ့်မှုစွာကင်တွယ်နိုင်ဖို့လိုတယ်လို့တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးဝန်ကြီးဖြစ်သူတစ်တော့သိပ်ပံဘွဲ့ရဥုံဝင်းက 7-day စာဆောင်နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။အရေးအကြီးဆုံးကတော့တစ်တော့ဧရိယာပြန်လည်တိုးပွားဖို့ဖြစ်ပါတယ်တဲ့။တော့ပြုံးလို့ရေမထိန်နိုင်တော့တဲ့အတွက်ရေကြီးရပါတယ်။ Tipe Machilo and Nejabu Mialay and Seri said to 1 day at way, Yetomu yo Yasida at way yo, a carry Shila Valley man. Tito Lomugu, Yishi, Shasayame, a chini, meo baby man, a yellow tinolo lulu, Miaro Babu. Taja Pogolika comedy do go Tito Loquim, Mapibu, season a young tia vare. Yamat the Dodigo, Pianle, 2 down Nejima, Piduindo at way, Tiko Janlu, Alay, Nanganyaga.
တက်တင်သွင်းခွင့်ပြုဖို့အစီအစဉ်ရှိတယ်လို့ညွှန်ကြားရေးမှူးဦးကျော်စောပြောဆိုတာကိုလည်းဆိုလိုက်လာခုနှစ်ရက်တုန်းမြန်မာတိုင်းမှာပေါ်ပြပါတယ်။ကြည်ရတာကတော့တတော်ထိမ့်သိရင်ဟာ NLD အစိုးရရဲ့ပထမဦးစားပေးဖြစ်နေပုံရပါတယ်ခင်ဗျာ။ဦးအောင်ခင်ရမြန်မာရေးတုံတက်ချက်ကိုအခုလိုကြားသားပေးနေညပိုင်းမှာတချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin tan lu myo su rei ni thain ja de ayat de ta rei ma phit pyet ni de phit pyet rei ne tan yin tan rei ye atan rei ko thin hat tin set tha ra phit ba de
mingla ba shin chuma ga a mi ba bni wai no da rei tin set tha de di de bat tan yin tadin lwa ma na sin ya ma rei ga ro ရှမ်းလူထုအခြေပြုဖွဲ့စည်းတွေရတယ်တန်လွင်မြေပေါ်ဝါရေကာတာဆက်လို့ရေးစီမံကိန်းနဲ့ဆက်လင်းပြီးတော့ထိုင်းနိုင်ငံမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်ခရင်ရုကြားကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့ဆိုတာနဲ့ရခိုင်ပြည်နယ်ရေသိမ်းတောင်မြို့နယ်မှာကတို့လေတစည်းနင်းမြုပ်ခဲ့တဲ့အတွက်တောင်းသူ၄ဦးသေဆုံးခဲ့ရတဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင်
ကျမကနူပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းလူထုအခြေပြုအဖွဲ့အစည်းတွေကနေတန်ွေမြစ်ပေါ်ရေကာတာတိဆောက်ရေးစီမံကိန်းနဲ့ဆက်လျင်းပြီးဩဂုတ်လ23ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့မှာတရင်စာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်လက်ရှိ NLD အစိုးရဟာတန်ွေမြစ်ပေါ်ရေကာတာတိဆောက်ရေးစီမံကိန်းကိုထောက်ခံအားပေးနေတယ်လို့ဒေသခံလူထုရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းစိတ်မဝင်စားဘူးလို့တန်ွေမြစ်ကိုချစ်မြတ်နိုးတဲ့ရှမ်းလူမှုအဖွဲ့အစည်းများရဲ့ပြောရေးဆိုခွင့်ရှိသူစန်းခေးဆိုင်ကပြောပါတယ် NLD အစိုးရဟာအေယာဝတီမြစ်ဆုံစီမံကိန်းကိုလူထုကအာရုံစိုက်နေချိန်မှာတန်ွေမြစ်ပေါ်ရေကာတာတိဆောက်ပြီးတရုတ်နိုင်ငံကိုလက်စစ်တပ်အာရုံချဖို့ခေါင်းလှည့်ပြင်ဆင်တာဟာလုံးဝမဖြစ်သင့်ဘူးလို့သူကဆိုပါတယ်တန်လွင်မြင့်ရေကာတာစီမံကိန်းတွေတိဆောက်မယ်ဆိုရင်ရေကာတာကြောင့်တဘာဝဘေးအန္တရာယ်တင်မကပဲပြည်တွင်းငင်းချမ်းရေးကိုထိခိုက်လာနိုင်ပြီးဒေသခံတွေအနေနဲ့စစ်ပွဲတွေဒဏ်ပါခံရနိုင်တယ်လို့စိုင်းခဲဆိုင်ကပြောပါတယ်ရှမ်းလူမှုအဖွဲ့အစည်းတွေကနေတန်လွင်မြင့်ဟာရောင်းချဖို့မဟုတ် Selvin River Not For Sale ဆိုတဲ့ကြေညာချက်တစောင်းကိုလည်းထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA ကြားနေရတတော်များများမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်။ဩဂုတ်လ24ရက်နေ့ကမြစ်ကြီးနားပမော်လန် KIA လှုပ်ရှားတပ်ဖွဲ့တပ်ရင်း19နဲ့ Inkrampon Town ကိတောင်စခန်းကိုအစိုးရစစ်ကြောင်းတွေကနေထိုးစစ်ဆင်ခဲလို့တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကရဟယင် MI 35နစီးနဲ့ကူပစ်ခဲ့တယ်လို့ KIA ဘက်ကပြောပါတယ်။တပ်ပင်ကချင်ပြည်နယ်အနောက်ဘက်ပိုင်းလီတိုလန်းနဲ့ဖားကန့်လန်းဘက်နဲ့ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မှုဆဲတရုတ်နယ်စပ်ကုန်းတို့ရဲ့လမ်းကြောင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပါတယ်အစိုးရတပ်မတော်ကနေ GIO ဗဟိုဌာနချုပ်ကိုဖိအားပေးလှုပ်ရှားမှုလည်းဖြစ်ပြီးအနီးတောင်စခန်းတွေကိုတိမ့်ပိုက်ဖို့လည်းစီရင်နာအများပြားနဲ့ထိုးစစ်ဆင်တိုက်ခိုက်နေတာနှစ်ပတ်ခန့်ရှိနေပြီလို့ GIA ဘက်ကပြောပါတယ်တိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့တိုက်ပွဲတွေနှစ်ဖက်ထိခိုက်မှုတွေရှိတယ်ဆိုပေမဲ့လည်းတရားဝင်ထုတ်ပြန်တာမျိုးတော့မရှိခဲ့ပါဘူး
2015ရွေးကောက်ပွဲကာလအတွင်းတရားမဲ့ပြုကျင့်မှုနဲ့ဆွဲချက်တင်ခံထားရတဲ့ချင်းပြည်နယ်လူမှုရေးဝန်ကြီးဟောင်းဒေါက်တာဗမောင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲဥပဒေပုံမှန်66ညအရာတရားမဲ့ပြုကျင့်မှုပြုလုပ်တဲ့အကြောင်းထင်ရှားလို့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်လည်ရုပ်သိမ်းခဲ့ပါတယ်ချင်းပြည်နယ်ကံပက်လက်မဲဆန္ဒနေမြေမှာရွေးကောက်ပွဲဝင်ခဲ့တဲ့ရခင်ချင်းပြည်နယ်အစိုးရလူမှုရေးဝန်ကြီးဟောင်းဒေါက်တာဗမောင်ဟာရွေးကောက်ပွဲကာလတုန်းကနီးလန်းမကျစီးယုံမှုတွေရှိခဲ့တဲ့ဆိုပြီးကံပက်လက်နယ်ကလွတ်တော်ကိုယ်စားလှယ်ဥဖွေအားကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံပြီးခဲ့တဲ့နှစ်ဒီဇင်ဘာလကကန့်ကွက်ခဲ့တာဖြစ်ပါတယ်ဒေါက်တာဗမောင်ကိုကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းပြီးဒုတိယမဲအများဆုံးရတဲ့NLD ပါတီကဥဖွေအားကိုလွှတ်တော်ကိုယ်စားလှယ်အဖြစ်တင်မြှောက်ခံရတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်
ออกกุลากงใบมาจิมบาโพซิซินิเดปิทังสุญญ์ชัยญีลาคานะเสตยาสุปินโลญีลาคามาตายินดาเลเนกันอภเวยตวยอาลองปาวนขึ้นมียะญีลาคังโกเตยอกมามะหอบูโรระไคเมียวฉิปาดีเอพีพีกาจิญญาเฉ่ทุบเปลี่ยนไล่บาเดเอดิจิญญาเฉ่กูออกกุลานะเสตยานิกาทุบเปลี่ยนแค่ดาผิปีตายินดาเลเนกันอภเวยสีรวยอาลองปาวนขึ้นมีชิแค่ยินอาลองปาวนเยซูเรหมูเนสั่นจินิเดตวยปาดีกาซงเพ็ดปิอะคุโลทุบเปลี่ยนยะดาผิดเดโลปาดีอุกขะอูสองวนทวงกาเปียวบาเด
ရခိုင်မြို့ချစ်ပါတီအေပီပီဟာ2005ရွေးကောက်ပွဲနဲ့ရပါတီမဟုတ်ပေမဲ့အန်အာပီစီကနေဖိတ်ခေါ်တဲ့နိုင်ငံရေးပါတီတို့ရဲ့ဆွေးနွေးပွဲကိုမတက်ရောက်ခဲ့ဘူးလို့ပါတီဥက္ကဋ္ဌဦးဆောင်ဝန်ထွန်းကပြောပါတယ်မြန်မာအစိုးရတက်နေလက်တော်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်တပ်မတော် AATNLA တောင်ပလောင်တန်းနဲ့MNDAA ကိုကောင်တပ်ဖွဲ့တွေနဲ့မကြာတည်းမီကအစိုးရကိုဆက်လက်တွေ့နေတွေ့ဆုံဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့ပါဘူး။ကရင်ပြည်နယ်အတွင်းကနေရက်ဆုံးခွာနေသူများ နေရပြန်နေနိုင်ဖို့နဲ့ပြန်လည်ထူထောင်နိုင်ဖို့အရေးကိုကရင်ပြည်နယ်မှာရှိတဲ့အစိုးရအဖွဲ့ရက်ရွာအခြေပြုအဖွဲ့လက်နက်ကင်များနဲ့ NGOတို့ကနေတွေ့ဆုံဆွေးနွေးခဲ့ပါတယ်။အောက်ကုလနဲ့ဆက်နေရနေကဖအာမျိုးမှာဆွေးနွေးခဲ့ပြီးနေရပြန်မဲ့သူတွေအတွက်အတူတကွပေါင်းစည်းနိုင်ဖို့နဲ့အဓိကစိန်ခေါ်မှုတွေဖြစ်တဲ့နေရနဲ့ရုပ်ပိုင်းဆိုင်ရာလုံခြုံမှုအပြင်ပညာရေးကျန်းမာရေးအသက်မွေးဝမ်းကြောင်းစတဲ့ကဏ္ဍတွေကိုအတည်ပြုဆွေးနွေးနိုင်တယ်လို့
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရေသိမ်းတောင်မြို့နယ်မှာဂရုလီတစည်းနင်းမြုပ်ခဲ့တဲ့အတွက်ကျောင်းလာတက်တဲ့ကျောက်စာတိုင်းကျေးရွာကအထက်တန်းနဲ့အလေတန်းကျောင်းသူလေးဦးသေဆုံးခဲ့ရပါတယ်ဒီလိုကျောင်းသူတွေရေနစ်သေဆုံးမှုအခြေအနေနဲ့ပတ်သက်ပြီးတော့မောင်အေးကနေအခုလိုစုစည်းတင်ဆက်ထားပါတယ်
ကျောင်းသားကျောက်သူတွေလှေမောက်ပြီးသေဆုံးခဲ့တဲ့ဖြစ်စဉ်အတွက်ကဒုလေသမဂ္ဂကိုရေတပ်ဖွဲ့ကနေအရေးယူဖို့လှုပ်ဆောင်နေတယ်လို့ရခိုင်ပြည်နယ်ရေသိမ်းတောင်မြို့နယ်ပြည်နယ်လှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ကအခုလိုပြောပါတယ်လေမောက်တဲ့ကိစ္စမှာကဒုတိုက်တဲ့လူပေါ်တော့ဗျာဒီမှာရေစခန်းမှာချုပ်ထားတယ်ပြီးတော့ကျွန်တော်တို့အမုန်းသွေးပြီးတော့ဆွေးပြေဖို့လုပ်ရတယ်ဗျာရေသ
about the Sejaga, Chauza, Chauzu, Nizai Kadoli, Rena, Yao, Tatan, Chauhego, Chaulata, Nejayaraba. Allah do a Pimio Nama Piao, Muni Anaba Rena, Sevan Tanaga, Tawan Chidu, Chija Bebo, Lode, Lole, Uthanaga, Kulu, Sabiova.
Nama Piao, Okadoli, Chija Bo, Muni Anama, Simila, Muni Simila, Huri, and I got the Limpiana, Chija Bido, and that is in Western Nima Dale, and Kadu type, and you know, the Nama Chara.
Because Zola Sobagale, Ponujumu, Ganga, Chiwagani, Pushi, and Chiwago, Chola, Dede, Kodosali, Nanjo, Tatan, Chauza, Chauzu, Kanau, the Song Kare, Pisa, Chikebare, Akulo, Chauza, Chauzu, the Sumiare, Boma, Saja Muga, Ninja Chauza, do Pidu, Sia, then Tranga, Thu, Mengo, Kulu, Piobare.
Changa Lili, Niku Changa, Changa, Sugreva, Rogu, Tepome, Kadu, Naka, Nuichi, what the teacher. Naman is better.
ကျွန်တော်ကတော့ဦးရေတိုင်းပဲပို့ဆောင်ပြရတယ်။ဘာမှမဟုတ်ဘူးချက်ကအဲဒီကျွန်တော်ဦးရေအတွက်ဟိုတက်ကြင်ကြီးလက်ချက်ကြည့်ရချင်းတော့ပါနေရမယ်။အဲဒီပုံစံကတော့မပါတဲ့နဲ့အခုလိုကတော့ဆက်နေဘူးချင်းလို့ဆက်နေကြမယ်ဆိုရင်တော့ကျွန်တော်ရဲ့ဆိုင်ကြီးတွေကကျွန်တော်တို့ရဲ့ခလူကြီးတော့ကဒီရဲ့ဆုံးဆုံးမှုကိုကျွန်တော်ညွှန်ပြမှာပါပဲ။ဒီခိုင်ပင်နဲ့အတွက်မှာလိုင်စင်ရဆက်
ကျွန်တော်တို့ဒီဂျပန်ဦးနှောက်ရောက်ယောဂကြောင့်အင်ဂျီ300ကျော်ကိုချင်းပြည်နယ်အစိုးရကဖယ်ရှားခိုင်းနေပါတယ်။ဘာကြောင့်ခုလိုမျိုးဖယ်ရှားခိုင်းရတာပါလဲ။အကြောင်းဆုံးကိုတော့ဆလိုင်းရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်ရှင်။
ချင်းပြည်နယ်ဖလန်းမြို့နယ်စီရင်တဲတော်ကျွမ်းတရာ၄၄တွင်ဘွာပီကွင်းနေရာမှာကျူးကျော်တိစောက်ထားတဲ့အင်ဂျီ300ကျော်
အစိုးရရဲ့ခွေးပြေးချက်မရှိဘဲကျူးကျော်ပြီးတိစောက်ထားလို့ချင်းမြင့်တဲ့အစိုးရကလည်းဖယ်ရှားခိုင်းတာဖြစ်တယ်လို့ဖလန့်ခရံအုပ်ချုပ်ရေးမှူးဦးမိုးစော်စိုးကပြောပါတယ်။ဘွားပြီးခင်ရဟာလေးကဗျာအဘွားဘင်းရဲ့ရှိတဲ့လူရေမဟုတ်တော့အုပ်ရေနဲ့ကြီးကျော်တာဖြစ်တယ်။အုပ်ရေအတိုင်းတော့မရှိဘူး။ဒီနေ့ဆိုရဖေးကလည်းဟိုကအချိန်တစ်ခုပေးခဲ့ပြီးပြီ။တော်တော်ဝင်ကြီးကလည်းလာပြီးတ 80ခန့်နဲ့ရှိပြီးကြံရှိတဲ့အိမ်တွေဟာလူမနေပဲမြေနေရာဥရအနေနဲ့ဆက်လုပ်ထားကြတာဖြစ်တယ်လို့သူကပြောပါတယ်ကျူးကျော်နေထိုင်သူတွေဟာ2015ခုနှစ်ကချင်းမြင့်နယ်တနန္တရာမှာကြားရောက်ခဲ့တဲ့တဘာဝဘေးဒဏ်ခံခဲ့ရတဲ့သူတွေလို့အကြောင်းပြပေမဲ့ချင်းမြင့်နယ်ဆိုရရဲ့ကွင်းစင်းစစ်ဆေးချက်ရကတော့အမှန်တကယ်ရေဘေးဒုက္ခသည်တွေမဟုတ်ဘူးလို့ဖလန့်ခရံအုပ်ချုပ်ရေးမှူးကပြောပါတယ်အဆိုပါဒေတာမှနေထိုင်ခဲ့တဲ့ဥထွန်ကျုံလုံးကတော့သူတို့တွေဟာဒုက္ခသည်စိတ်မှန်ဖြစ်လို့တခြားမှနေစရာမရှိတာကြောင့်ဒီကိုပြောင်းရွှေ့လာတာဖြစ်တယ်လို့ဆိုပါတယ
်တဘာဝအန္တရာယ်နဲ့ဒုက္ခသည်မဟုတ်ဘူးဆိုတာဒုက္ခသည်မဟုတ်ရင်ဒီရန်ကုန်မန္တလေးပြောင်းရှင်တယ်ကလေးမျိုးမှာတဟန်းမှနေရှင်တယ်ဒါပေမဲ့ဒုက္ခသည်ဆိုတာအမျိုးမျိုးဒုက္ခသည်နဲ့လာပြတယ်တောင်ပေါ်မှာမြေပြူဒုက္ခမြေပြန့်ကဒီပြအန္တရာယ်နဲ့လာကြတယ်ဘဝဒုက္ခတွေရောရွာပေါင်းဆောင်ကဒုက္ခတွေတွေလည်းလာကြတယ
်ချင်းမီနယ်တက်သောရေးရဝန်ကြီးဥမန်ဟန်တာကတော့ကျူးကျော်နေထိုင်သူတွေအနေနဲ့ပြည်내ဆိုးရွားကရေးယူဆိုင်ရခြင်းမပြုခင်မှာမိမိတို့ဘာသာပြောင်းရွှေ့ကြရင်အကောင်းဆုံးဖြစ်မယ်လို့ပြောပါတယ်
အမိရလာပြီးတော့ဒုက္ခတွေမဟုတ်ပဲနဲ့ဒီနေရာကိုဦးထားတာဥပရိယအေးအေးဆောင်ရဲ့အခြေမပြုမိမှာကိုယ့်ဟာကိုယ်ကိုပစ္စည်းကိုကိုသိမ်းလိုက်ဘာမှအေးအေးဆောင်ကြောင့်ဒါရှင်းလို့မယ
်ပြောင်းရွှေ့ရေးကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေကြံဘေးသွင်းတဲ့တိုင်ပင်ပြီးပြည်내ဆိုးရွားရဲ့ဆုံးဖြတ်ချက်အတိုင်းအေးအေးဆောင်ရွက်သွားမယ်လို့တက်တုံရေးရဝန်ကြီးဥမန်ဟန်သားကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းလူထုအခြေပြုအဖွဲ့အစည်းတွေကနေတန်လွင်မြစ်ပေါ်ရေကာတာတီဆောက်ရေးစီမံကိန်းနဲ့ဆက်လင်းပြီးထိုင်းနိုင်ငံမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်မြမတက်မတော်နဲ့ကချင်လူလက်ရေးတက်မတော် KIA ကြားကချင်ပြည်နယ်နေရာတော်တော်များများမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ
်တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီနာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်ကနေနားဆင်နိုင်ကြပါတယ်တောက်ကြနေမယ့်နေ့ခင်မှာတော့ကျမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ် VOE ကအခုထုတ်လွှင့်ပေးနေတဲ့ကြာသာပတိနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်အစီအစဉ်ဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
်။အီတလီနိုင်ငံအလဲပိုင်းမှာမနေ့ကငလင်လှုပ်ခတ်ပြီးဒီကနေ့မှလည်း 4.3 ပြားရှိတဲ့ငလင်ငယ်တစ်ခုအမထရီချာမြို့မှာထပ်မံလှုပ်ခတ်ခဲ့ပါရယ်။ဒီငလင်ကြောင့်အဆောက်အဦတွေပိုပျက်စီးသွားပြီးမိခိုးတွေလည်းကောင်းကင်ကိုတက်လာတာကြောင့်လူတွေဟာထိတ်လန့်တုန်လှုပ်နေပါရယ်။6.2 ပြင်းအားရှိတဲ့မနေ့ကငလင်ကြောင့်အမထရီချာမြို့မှာ184ယောက်အာခေတာမှာ46ယောက်အကူမူလီမှာ7ယောက်အားလုံး241ယောက်သေဆုံးကြောင်းအနာပိုင်တွေကစည်ရင်ပြန်လည်ပြုစုထုတ်ပြန်ခဲ့ပါတယ်။ရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေတာကြောင့်သေဆုံးသူစည်ရင်ကိုအဆက်မပြတ်ထုတ်ပြန်သွားမယ်လို့လည်းအနာပိုင်တွေကပြောပါတယ်။အခုအခါမှာတော့အပြည့်စည်တွေကြားတဲ့ကလူပေါင်း215ယောက်ကိုကယ်တင်နိုင်ခဲ့ပါပြီခင်ဗျာ။တူရကီစစ်တပ်နဲ့မဟာမိတ်တွေကနယ်စပ်ဖြတ်ကျော်ထိုးစစ်ဆင်တာကြောင့်ယူဖရက်တီးမြစ်အရှေ့ဘက်ကသူတို့စခန်းတွေစီကိုဆုတ်ခွာသွားတယ်လို့အမေရိကန်တွေကြောတော့နောက်ခံပေးထားတဲ့ဆီးရီးယားကတပ်ခိုက်သမားတွေကပြောပါရယ်ဆီးရီးယားနိုင်ငံကကတပ်ခိုက်သမားတွေကိုအမေရိကန်တွေကသူတို့ရဲ့မဟာမိတ်ဖြစ်ယူဆထားပြီးတူရကီနိုင်ငံကတော့ဆီးရီးယားကတပ်ခိုက်သမားတွေကိုအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတာကြောင့်အမေရိကန်နဲ့တူရကီကြားကတ်အရေးနဲ့ပတ်သက်လို့လည်းသဘောထားကွဲလွဲနေပါရယ်ရက်ခါကိုပြန်လည်သိမ်းပိုက်ဖို့အတွက်ပြင်ဆင်ဖို့လိုအပ်တာကြောင့်အရှေ့ဘက်ကိုအခုလိုဆုတ်ခွာသွားတာဖြစ်တယ်လို့အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့ပြောခွင့်ရကပြောပါရယ်ဒါပေမဲ့လည်းထိုးစစ်မစတင်ခင်မှာတူရကီဘက်ကဆုတ်ခွာဖို့တောင်းဆိုရာကြောင့်အခုလိုဆုတ်ခွာတော်သလားဆိုတာကတော့တိတိကျကျမသိရသေးပါဘူးခင်ဗျာနိုင်ငံတော်သမ္မတဦးတင်ကျော်ကပြည်အောင်စုဝင်ကြီးအချို့နဲ့အတူပုဂံကိုဒီကနေ့တွားရောက်ပြီးငလင်တန်းကြောင့်ပျက်စီးဆုံးရှုံးမှုတွေကိုလိုက်လံကြည့်ရှုစစ်ဆေးခဲ့ပါတယ်။သမိုင်းဝင်ဒီနေရာကပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂဂျပန်နဲ့တရုတ်နိုင်ငံတို့ကအကူအညီတွေပေးမယ်လို့ကမ်းလှမ်းထားပေမဲ့ပြန်လည်ပြင်ဆင်ရေးလုပ်ငန်းတွေကအချိန်ကြာမြင့်ပြီးတော့အခက်အခဲတွေတွေ့ရလိမ့်မယ်လို့သမ္မတကပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းငလင်တန်းကြောင့်ပျက်စီးခဲ့တဲ့ပုဂံရှင်းအောင်ယဉ်ကျေးမှုနယ်မြေကဇေဒီပထိုးပေါင်း188စုကိုအလင်းစလုံးမပြုတ်ပြင်ပေ UNESCO ရဲ့နည်းပညာနဲ့ ဆောင်ရွက်ဖို့ပြောကြားကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစောထေးရဲ့ Facebook စာမျက်နှာမှာရေးသားဖော်ပြထားပါရခင်ဗျာ
။တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်မှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.